Welcome to the Voice of America in Burmese.
Washington Review American Tangani, Natana said December last Sangaye, Ingani Menekin season ago, Yamasanojimene Chamaigani Kunanaiti, Langumita Naseli Lizen and Azite, Lelamita de Aguze Rugani, Tom and Bini Babi, Chama Kinutapa, Timenekin the Hindu go Yemen Tonet to Yopia Bibame. November Latoyaniga Jimpaki, American Tamara Yuka Wema, Do Tamara Hong Chu by Tenga, Tamara Donald Trump go and Naya Chow. Electoral College look correct, the Mara Yuche Puga, the Nimanima Tianwen Jinabu, American Nang and Loga, Pine Kuzabu Kuzalevi, maybe Nijabali, Joe Bidenga, Kuzale Metonga Chomene, the Mara Trumga, Nia Dosen Nameyabu Shibi, Dilu Yagane, the Mara Trumha, the Mara Tatan Nasem Matansaware, Jinsamamia, the Mara Pilamaba, Lina de Jane Chimpare, the Mara Yuka Puedre, the Mara Yuche Puet Electoral College, maybe Hugo, Poma Lovely Shibari. Tabime, a hoo jig of Wemma, Tamara Trumga, two pianpi, a juimakayaraha, two ne jew by deno, a chain a shimbian gare, dinary ma, name of the mamu, shira jump, chichang, a tauta, kanga mamma mapiave, pure sunilaba. Yet dinary ma, the ashes of who won gazage or look at me, Tamara and Dugo, Taukan to Rebecca, shown in Gabari. Goose Larry ha, pinna little, sauridema, maybe the shibime, a chain irriga, dimman in it, the show pinary ma. Kuzileri maybe me niago, he would taja bari. Maybe who be so do I not. Tanila ni nya by ma. Nangan logo mingon pio bole, Joe Bidenga, season tabare. American Nangamama jagging up, a jibo chini tonka, deep you be late. Coronavirus cargo sego, Tanila ni ma sat and tone and bini bari. Parmazon cargo si tua duga. New York pinega, a jibo kuda sama tawan jare. Do not be siama, Sandra Lindsay pippi. Parmazon Gawa Sego, American Nangama Tobin Hanging Pijane, American Nangan Goyo Gabaji Goba, Gompu Jong, Tamara Donald Trump got Jagani Jinabari, Dikayoga Satininga, Dioga Yiji Mugo, Shop Yoli Shi at Tamaraha, Dioga Drag Gawa Se, Amyan Tongname Udre, Labo Miazwa Donga Pigera Pipari, American Gap Pfizer Gomniha, Disego, Jamniga Bio and Technet Drabi Tokera Pipari, Michigan Dina Galamazu Yoga, Pfizer is Sayongani, a Yibong in a tetar, Gawa Sirigo, the Ningri Niga Sabi, Nangan the Lop Sam with Bigaraba. Tram a sura poe, Gawa is a season Dawinga, Jita Bujoji, Gustav Banaga, Gawa Sipianimua, a door simply jaune, the Jiswe would regret. Yishi Jemma is some shall good up be the Tanabon Kona down logo, she the Rimpatema Sabi, Pam you be my pigeon pure barin. Jamni Nanga, Govit Nangi Gayoga, Pipomu Chiniha, the go so on a jaune. Bodhunega Sabi, not that danger de Gantamu at the Drigo, Satin Chamma, Pitta de Piduri Lena Jabu, Jamni Tamara, Frank Walter Stamiaga, Danila Nima, Panjali Bari.
Liebe Bürger und Bürgerinnen, wir alle hatten gehofft.
Kikayoga, Dan Kanzania, La Dojani Pitalo, Biso Nettile, Adurawa Sepi, Yin San Jama, Pitjane, Tago Jolon, Nima Pitjan, Chaman Bata, Nepio Laraba, Ahu Gantamu Reha, Jamni Tamima, a danger so Pippime. A chiniga dido canta, ma pime, a chini, chitown a pio barin. Nangan rin dioga gusamu, the whole no dollar ago, jet and sibu dre. January say an eighty tayome, cantamu a titri chama ma pitchown. Jamni winicho, Angela Marco got genia kebi, not the name of a Jamni tamaraga, pidugo gulo, mengum joja geraba. Nido Mohammed poem pit, durgigo, Russia siga, lijam gawais and a wayum hunet, but the bee, tram a soa puega. Danila nima, a yeu, dankamu chama le barin. American and Duriki Roja, Sussan, a ding song with Campinet, a chain in Yuma, Kuru, Chama Laitava. Durikiga, Russia Siga, S-400, Donji Gawai, Sene, Wayura Abjan, Syria, Ye, Armenia, and Azerbaijan, do a yene. A shebang, Mirebene, Yerima, Duriki, a Losamur in a Patabi, American and Duriki Roja, Sussan, a demani, at the Nate Johnny Babi. Russia Siga, S-400, Donji Gawai, Seneha, Nato, Septa Syrian, a machine high nebian. A hulu turkey at Losamuha, Nedum Hami Nangandri at Longjuego, but Chincha Mushila Nangelu, American Yashi Riga, three penny lava. Tabime, Turkey or American Ga, do it F-35 step, tightly in where you couldn't pick happy. Detailly in a better day, Little Hurry Maba, Pawanga, Mabega Raga, Luebi, the Cha Yu Hurry, Malokebau. A hulu, the S-400 Gawai sent away where you run a better bee, and Yashirago, a means of sent three bee like that, Turkey nene dige sa go American ne let twe bi che chin phie shin mo tai twon chang American nengin jai won ji Mike Pompeo ga chinya che thop pyan pyo su ba de Turkey sit le ne wei yue san yan thana tawun shi du re go pyet mat tha bi American ga a ye yu lai da phit ba de
American da mne phat myanmar ba da a si sin ni go mne 6 nai ga ne 8 nai thi Pinometer 24 kHz 1233 Pinometer 40 kHz 1233 Pinometer 51 kHz 5805 နဲ့ Pinometer 190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင်
။မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့နောက်ဆုံးရမနေ့ကသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်။ကျွန်တော်ရဲ့မထုံပါမြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ1180ဦးထပ်မံတွေ့ရှိတာကြောင့်ရောဂါကူးစက်သူစုစုပေါင်း 39,512 ယောက်ရှိပြီဖြစ်ကြောင်းကျန်းမာရေးအကြံဝန်ကြီးဌာနကည၈နာရီမှထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ14ရက်နေ့အတွက်တခွဲနမူနာပေါင်း 19,115 ခုကိုစစ်ဆေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်း COVID-19 ကြောင့်သေဆုံးသူက24ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းက2292ဦးရှိပြီဖြစ်ပါတယ်။မလာနောက်ပိုင်းကစာလုံအခုချိန်ထိစစ်ဆေးခဲ့တဲ့တခွဲနမူနာပေါင်းက13,500ကျော်ရှိပါတယ်။အတီးပြူလူနာ13,000နီးပါတယ်။ပြန်ပြီးကျမလာသူက18,000ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတွေကိုဆက်ပြီးထိန်းချုပ်နိုင်ဖို့အတွက်ဒီဇင်ဘာလ15ရက်နေ့အထိအစိုးရကချမှတ်ထားတဲ့ညွှန်ကြားချက်တွေအမိန့်ကြော်ညာစာတွေကိုဒီဇင်ဘာလ31ရက်နေ့အထိရက်တိုးမြင့်တက်မှတ်လိုက်ပါတယ်။ရာရူကနေအနာယူတော့မယ်နိုင်ငံရေးရာဇဝမှုခုံရုံး ICC ရှေ့နေဖတ်တူဘန်ဆူဒါကအမေရိကန်တို့သူ့အပေါ်တန်ခတ်အရေးယူပိတ်ဆို့မှုတွေပြုလုပ်ထားတဲ့အပေါ်ဖြစ်တင်ဝေဖန်လိုက်ပါတယ်ရှင်းနေမှာရာရူကမစွန့်ခွာခင်တနင်္လာနေ့က ICC အဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးမှာနောက်ဆုံးမိန့်ခွန်းစကားပြောကြားတော့သူကအခုလိုဖြစ်တင်ဝေဖန်လိုက်တာဖြစ်ပါတယ်မိန့်ခွန်းအစမှာပဲဖတ်တူဘန်ဆူဒါကပြီးခဲ့တဲ့နှစ်တည်း ICC နဲ့သူ့ရုံးအဖွဲ့ဟာလက်ခံနိုင်ပေါ်ရာမကြုံစဘူးချိန်ချောက်မှုတိုက်ခိုက်မှုနဲ့ပိတ်ဆို့တန်ခတ်မှုတွေခံခဲ့ရတယ်လို့ပြောပါရယ်ပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲအမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကဘန်ဆူဒါနဲ့ ICC ရဲ့တရားစီရင်ရေးဌာနအကြီးအကဲပါကစ္စတန်မိုချူချူဂူရီရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ကြောင်းကြေညာထားခဲ့တာပါအာဖဂနစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့ဝင်တွေထောက်လိုင်းတပ်ဖွဲ့ဝင်တွေနဲ့မဟာမိတ်နိုင်ငံကတပ်ဖွဲ့ဝင်တွေစစ်ရာဇဝတ်မှုကျူးလွန်မှုရှိမရှိစစ်ဆေးနေတဲ့ ICC တာဝန်ရှိသူတွေနဲ့ဘန်ဆူဒါတို့ကိုလည်းအမေရိကန်ကိုလာရောက်ခွင့်ကိုပိတ်ပင်ခဲ့ပါတယ်။ဒီလိုတန်ခတ်အရေးယူမှုတွေဟာနိုင်ငံကရာဇဝတ်ခုံရုံးနဲ့အဖွဲ့ဝင်နိုင်ငံတွေအပေါ်တိုက်ခိုက်တာဖြစ်ကြောင်းနဲ့စီးမြင်ခံနိုင်ငံကဆက်ဆက်ရေးစနစ်အတွေ့အန္တရာယ်များတဲ့တာဒဂတ်တစ်ခုလို့လည်းဘန်ဆူဒါကပြောပါတယ်။ရှင်းတဲ့တဲ့ဂျိုးဘိုက်ဒန်အမေရိကန်သမ္မတတာဝန်ယူချိန်မှာအမေရိကန်နဲ့ ICC ရဲ့ဆက်ဆံရေးမှာဘယ်လိုအပြောင်းအလဲဖြစ်ပေါ်နိုင်တယ်လဲဆိုတာကိုတော့တိတိကျကျမသိနိုင်သေးပါဘူး။နှစ်အတော်ကြာပဲအမေရိကန်တို့က ICC နဲ့ ICC ရဲ့အာဏာအတိုင်းအစပေါ်စိုးရိမ်ပူပန်မှုတွေရှိနေကြတာဖြစ်ပါတယ်။ ICC ရဲ့အခြေခံဖြစ်တဲ့ Rome Statute ရောမဥပဒေစာချုပ်ကိုအမေရိကန်သမ္မတ Bill Clinton က2000ပြည့်နှစ်မှာလက်မှတ်ရေးထိုးခဲ့ပေမဲ့သမ္မတ George W. Bush လက်ထက်မှာတော့စာချုပ်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဝါဒပြန်လက်ကမ်းစာဆောင်တွေပါရှိတဲ့မိုးပြံပူပေါင်းတွေကိုမြောက်ကိုရီးယားနိုင်ငံတွေကိုလွှတ်တင်နေတာကိုအရေးယူမဲ့ဥပဒေတရက်ကိုတောင်ကိုရီးယားပါလီမန်ကတနင်္လာနေ့ကအတည်ပြုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ချင်တာနဲ့တောင်ကိုရီးယားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဒီဥပဒေကစတင်လိုက်တာဖြစ်တဲ့ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေတဲ့ကြားကအခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။ဒီဥပဒေကိုတောင်ကိုရီးယားအာဏာရပါတီကအများစုဖြစ်တဲ့ဥပဒေပြုအမတ်189ဦးရဲ့ထောက်ခံမဲ့နဲ့အတည်ပြုလိုက်တာဖြစ်ပါတယ်။အဲ့ဒီအမတ်တွေကသမရမွန်ဂျေအင်းရဲ့မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံရေးမှုကိုထောက်ခံသူတွေလည်းဖြစ်ပါတယ်။ပါလီမန်မှာအမတ်ဦးရဲ့ချင်းမရှင်နိုင်တဲ့အတိုက်ခံအမတ်တွေကတော့ဥပဒေနောင်နေအောင်အချိန်ဆွဲမိန်ခွန်းပြောတဲ့နည်းပြဟာပေါင်းမပြင်းဖြစ်ပြီးတဲ့နောက်မှာမဲပေးပွဲကိုမတက်ရောက်ပဲနေခဲ့တာဖြစ်ပါတယ်။အရတားပြည်သူတွေမြောက်ကိုရီးယားစံချိန်ရေးလက်ကမ်းစာဆောင်တွေပါရှိတဲ့မိုးပြံပူပေါင်းတွေကိုလက်စပ်ဖြတ်ကျော်လွတ်တင်တာကိုပိတ်ပင်တဲ့ဥပဒေကိုတောင်ကိုရီးယားပါလီမန်မှာဒါဟာပထမဆုံးချိန်တည်ပြီးလိုက်တာဖြစ်ပါတယ်။အရင်ကတော့နှစ်နိုင်ငံဆက်ဆံရေးအထူးကိမခံနိုင်တဲ့အခြေမျိုးမှာခေတ္တပိတ်ပင်တာမျိုးသာပြုလုပ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားတို့ဘက်ကဝါဒပြန်လက်ကမ်းစာဆောင်ပါမိုးပြံပူပေါင်းတွေပြစ်လွတ်တာကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးရဲ့ညီမကင်မီယိုဂျွန်းကအပြင်းထန်ပြစ်တင်ရှုတ်ချအပြီး6လအကြာမှာအခုဥပဒေကိုအတည်ပြုလိုက်တာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးသုံးဆွဲလာနေတာကတိုကျိုအိုလံပစ်ပွဲတော်ကိုဘေးအန္တရာယ်ကင်းကင်းနဲ့လုံခြုံစိတ်ချစွာကျင်းပနိုင်ဖို့ပြုလင်းချက်ရောင်ကြီးတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံတိုကျိုမြို့တော်အုပ်ချုပ်ရေးမှူးယူရီကိုကိုအီကဲကပြောပါတယ်။
商品化って言いましょうか、実際に使われるようになってるっていうのは希望の光。
COVID-19 ကာကွယ်ဆေးအခုလိုသုံးစွဲလာနေတာကပျော်လင့်ချက်တစ်ခုဖြစ်ကြောင်းအိုလံပစ်နဲ့မတန်ဆွမ်းအားကစားပွဲတော်ကျင်းပနိုင်မှုအတွက်ပျော်လင့်ချက်တစ်ခုအနေနဲ့လည်းမြင်မိကြောင်းတိုကျိုအချုပ်ရေးမှူးယူရီကိုကိုအီကဲက AP သတင်းဌာနနဲ့အင်တာဗျူးမှာပြောပါတယ်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အများပြည်သူလိုက်နာဖို့ဥပဒေအမိန့်တွေထုတ်ပြန်ထားတာမရှိသလိုအပြစ်ပေးတာဒဏ်ကြေးချမှတ်တာလည်းမရှိကြောင်းဒါပေမဲ့တိုကျိုမြို့သူမြို့သားတွေကယောဂကာကွယ်တပ်စီရေးမှာပူပေါင်းပါဝင်ဆောင်ရွက်ကြကြောင်းလည်းသူကပြောပါတယ်တိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုအီကဲကို Forbes Magazine ကဒီနှစ်ထဲကမ္ဘာပေါ်မှာဩဇာအာဏာအကြီးဆုံးအမျိုးသမီးအယောက်တရာထဲမှာထည့်သွင်းဖော်ပြထားတာဖြစ်ပါတယ်အခုလိုရွေးချယ်ရမှာ Forbes Magazine ကကမ္ဘာကာယောဂကြီးကိုတိုက်ဖျက်နေတဲ့အမျိုးသမီးတွေရဲ့အခမ်းအနားကိုလည်းအလေးပေးဖော်ပြထားပါတယ်ခင်ဗျာအင်္ဂါနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါ။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
တောရရှင်များရှင်ကျမသင်ကြီးထိုက်ပါ။အမေရိကန်ပြည်ထောင်စုမှာတင်းလှနေကကျန်းမာရေးဝန်ထမ်းတွေကို COVID-19 ကာကွယ်ဆေးစထိုးပေးပါပြီ။ Pfizer, BioNTech ရဲ့ COVID-19 ကာကွယ်ဆေးကိုတနိုင်ငံလုံးဖြန့်ချီပေးနေတာနဲ့အတူပဲလူလူကြားကာကွယ်ဆေးရဲ့ဘေးကင်းထိရောက်မှုအပေါ်ယုံကြည်လာဖို့ကိုလည်းဆောင်ရွက်နေကြပါတယ်။
I've been waiting for this day forever.
ဒီကနေ့ကိုရောက်ဖို့အတွက်စောင့်ရရတာရှင်။ကျွန်မတိတ်ကိုပြောပါရယ်။ကာဝယ်ဆေးထိုးဝင်ရတဲ့အတွက်တိတ်ကိုလည်းကျေးဇူးတင်ပါရယ်။လာမယ့်လတွေအတွက်မှာကမ္ဘာတစ်လောကလူတွေလည်းဒီတဲ့ပို့ပြီးကာဝယ်ဆေးတွေထိုးဝင်ရမယ်လို့မျှော်လင့်ပါရယ်
။ပထမဆုံးကာဝယ်ဆေးထိုးခဲ့သူကအရေးပေါ်လူနာတွေကိုစောင့်ရှောက်ပေးရတဲ့သူနာပြုဆရာမဆန်ဒရာလင်းဆေးပါ။နယူးယောက်နယ် Long Island Jewish Medical Center မှာတာဝန်ထမ်းဆောင်ပါတယ်။သူနာပြုဆရာမလင်းစေးကတော့ကာကွယ်ဆေးကိုစိတ်ချလက်ချရှိစေဖို့တိုက်တွန်းသွားပါတယ
်။ I feel great. It didn't feel any different from receiving.
နေလို့ကောင်းပါတယ်။နှစ်တိုင်းထိုးနေကြတုပ်ကွေးကာကွယ်ဆေးထိုးရသလိုပါပဲ။ကျန်းမာရေးဝန်ထမ်းဖြစ်ရတာကိုလည်းဂုဏ်ယူသလိုကာဝယ်ဆေးကဘေးကင်းတယ်ဆိုတော့လူတွေပို့ပြီးယုံကြည်လာအောင်အခုလိုလက်တွေပြသခွင့်ရတဲ့အတွက်လည်းစိတ်ကိုဂုဏ်ယူပါတယ်။အားလုံးလည်းကာဝယ်ဆေးထိုးကြဖို့အတွက်တိုက်တွန်းပါတယ်
။ Northwell Health ရဲ့ဝန်ထမ်းကျန်းမာရေးဆရာညွှန်ကြားရေးမှူးဒေါက်တာ Michelle Chester ကအမေရိကန်မှာ COVID-19 ကာကွယ်ဆေးကိုပထမဆုံးထိုးနှံပေးခဲ့သူပါ။
While given the vaccine as a clinician you focus
ဆရာဝန်တဦးအနေနဲ့ကာကွယ်ဆေးထိုးပေးတဲ့အခါမှာလူနာကိုပဲအာရုံစိုက်ရပါတယ်။ဒါကြောင့်ကျမကကာကွယ်ဆေးထိုးတာကိုအာရုံစိုက်ပါတယ်။ကျမတို့ကပထမဆုံးဆိုပြီးတော့အားလုံးကပြောကြပေမဲ့ကျမတို့တော့တိတ်ပြီးထူးထူးတွေမရှိလာပါဘူး။ဒါပေမဲ့စိတ်လှုပ်ရှားစရာကောင်းပါတယ်
။နယူးယောက်လင်းနော်ဟေးဆေးရုံကအရေးပေါ်ဌာနအကြီးအကဲဒေါက်တာယီဖ်မိုက်ကယ်ဒူရိုဆဲလ်ကCOVID-19 စေအထိုးခံတဲ့ဒုတိယမြောက်ပုံကိုဖြစ်ပါတယ
်
ဒီနေ့ကတိတ်ပြီးတော့အရေးကြီးတယ်လို့မျှော်လင့်ချက်တွေလည်းရှိလာတဲ့နေ့ပါတဲ့ကာကွယ်ဆေးထိုးရတော့မယ်ဆိုရင်လက်တွေတွေ့ရှိချက်တွေအပေါ်မှာစိတ်ချလက်ချယုံကြည်မှုအပြည့်နဲ့ထိုးနိုင်ဖို့အရေးကြီးပါတယ်လို့သူကပြောသွားတာဖြစ်ပါတယ်အမေရိကန်မှာပထမဆုံးအနေနဲ့ COVID-19 ကာကွယ်ဆေးထိုးနိုင်ခဲ့တဲ့အတွက်ဂုဏ်ယူတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကလည်း Twitter လူမှုကွန်ရက်မှာရေးပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကကျန်းမာရေးဝန်ထမ်းတချို့တနင်္လာနေ့မှာ Pfizer နဲ့ BioNTech တို့ရဲ့ COVID-19 ကာကွယ်ဆေးထွက်နှံမှုစတင်လိုက်ပြီးတဲ့နောက်မှာအများပြည်သူကြားကာကွယ်ဆေးရဲ့ဘေးကင်းလုံခြုံမှုအပေါ်စိတ်ချလက်ချရှိလာအောင်လဲဆောင်ရွက်သွားမယ်လို့ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီး Alex Aza ကသတင်းစာရှင်းလင်းပြောဆိုသွားပါတယ်။
Like so many Americans I eagerly await the day when I can go receive a safe and effective
တခြား American တွေနေတူပါပဲဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးထိုးခွင့်ရမယ့်နေ့ကိုကျွန်တော်စောင့်နေပါတယ်ကျွန်တော်မိသားစုထိုးခွင့်ရမယ့်နေ့ကိုလည်းစောင့်နေပါတယ်ရှိလာမယ့်သတင်းပတ်တွေအတွင်းမှာတော့ကျွန်တော်နဲ့အတူဌာနရင်းကအများပြည်သူကြားမရေးဆန်ရဦးဆောင်သူတွေကဒီကာကွယ်ဆေးတွေဟာအလွန်ဘေးကင်းပြီးထိရောက်မှုရှိတဲ့အကြောင်း American ပြည်သူတွေကိုအသိပေးနိုင်အောင်တွန်းအားပေးဆောင်ရွက်သွားပါမယ်
အမေရိကန်လူတို့အတွက်ကာကွယ်ဆေးပို့ပြီးရလာဖို့ Pfizer နဲ့ဆက်လက်ဆွေးနွေးနေတဲ့အကြောင်းလဲ Operation Raspi ရဲ့အကြံပေးအရာရှိချုပ်ကပြောပါတယ်။ကြီးတက်ဗိုလ်ချုပ်ကြီး Gusta Pana ကအစိုးရရဲ့ Operation Raspi အဖွဲ့ပူရဲကောင်းဆောင်ဖြစ်ပြီး COVID-19 ကာကွယ်ဆေးဖြန့်ဖြူးမှုအပိုင်းကိုကြီးကြပ်သူဖြစ်ပါတယ်
။ There's a storm that's coming into the northeast ဗုဒ္ဓဟူးကြာသာပတိနဲ့တောက်ကြနေပြီမှာအရှင်းမြောက်ပိုင်းတစ်လျှောက်မုံတိုင်းဝင်လာဖို့ရှိပါတယ်အနောက်မြောက်ပိုင်းမှာလည်းအင်္ဂါဗုဒ္ဓဟူးနဲ့ကြာသာပတိနေတို့မှာမုံတိုင်းကြီးတစ်လုံးဝင်ရောက်တိုက်ခိုက်မဲ့အခြေအနေရှိပါတယ်ရာသီဥတုအနေထားကအခက်အခဲဖြစ်လာနိုင်ပါတယ်
ဒီတဲ့င်းပကွန်ပိုင်းမှာဖိုင်ဇာနဲ့ BioNTech ရဲ့ COVID-19 ကာကွယ်ဆေးအလုံးရေ 2.6 သန်းကိုပထမအတုပ်အနေနဲ့နိုင်ငံတော်ဝန်ကနေရာ636နေရာကိုပို့ဆောင်ဖြန့်ဖြူးဖို့အစိုးရကစီစဉ်ထားတာပါ။နောက်ကာကွယ်ဆေးတစ်ခုဖြစ်တဲ့ Moderna Inc. ရဲ့ COVID-19 ကာကွယ်ဆေးကလည်းအစောဆုံးဒီတဲ့င်းပထဲမှာအသုံးပြုခွင့်ရမယ်အနေအထားရှိပါတယ်။အမေရိကန်ပြည်ထောင်စုဟာကဘာမှာ COVID-19 ရောဂါဖြစ်ပွားသူအရေအတွက် 16.2 သန်းနဲ့အများဆုံးဖြစ်ပြီးကိုဗစ်ကြောင့်သေဆုံးရသူကတနင်္လာနေ့မှာ3သိန်းနီးပါးကိုရောက်ရှိခဲ့ပါတယ်ရှင်
။ရေမစေးကြောင့်သူတမရွှေပြောင်းလို့သားသိန်းနဲ့ချီပြီးတော့ရှိနေတဲ့ကချင်ပြည်နယ်ဖားကန့်ဒေသတွင်ကိုဗစ်ကာကွယ်ရေးအစီအမံတွေပို့ပြီးတော့မှတင်းတင်းကြပ်ကြပ်ဆောင်ရွက်လာနေတဲ့အကြောင်းကျွန်မစုမုံကစူးစီးတင်ပြပေးကြပါမယ်။ကူးစက်မြန်ကပ်ရောဂါကိုဗစ်ကူးစက်မှုလူရနဲ့ချီတွေ့ရှိလာပြီးတဲ့နောက်ကချင်ပြည်နယ်ဖားကန့်ဒေသလုံခင်ကျေးရွာအုပ်စုတွေအသွာလာကန့်သတ်မှုလော့ခ်ဒေါင်းချပြီးကိုဗစ်အနေနဲ့ထိန်းချုပ်ကာကွယ်နိုင်ရေးအစီအမံတွေကိုတင်းတင်းကြပ်ကြပ်ပို့လုပ်ဆောင်လိုက်ပါတယ်။ကိုဗစ်ကူးစက်မှုကာကွယ်ရေးအတွက်တိုက်နယ်ဆရာဝန်ကျန်းမာရေးမှုတွေအုပ်ချုပ်ရေးမှုရမ်းမီရဖတွေစီမံဆောင်ရွက်နေကြပါတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်ဆိုကရှင်းပြပါတယ်
။ဒီဖားကန့်တမျိုးနယ်လုံးမှာအဓိကအရေးကြီးဆုံးနေရာကကျွန်တော်လုံခင်အုပ်စုကျွန်တော်နေရာလည်းလုံခင်အုပ်စုကြီးပါအုပ်စုဆိုပေမဲ့လူရေကတသိန်းဝန်းကျင်လောက်ရှိအဲကျွန်တော်ဒေတာခေါ်မှော်ရွာတွေပေါ့ဗျာဟိုခုနမိုက်ဂရန့်တွေရေမစေးတွေဒီလိုနေကြတဲ့လူတွေအများဆုံးရုပ်တွေရွာလည်းဖြစ်တယ်အဲ့တော့ကျွန်တော်တို့လက်ရှိအခုလိုရောဂါဖြစ်ပေါ်တဲ့အနေအထားကကိုတွေ့ပြီဆိုတာနဲ့ကိုကျွန်တော်တို့ကဒေတာအနေအထားအရကျွန်တော်လော့ဒ်ဒေါင်းချတယ်အဆက်တွေတွေကုန်ဖြတ်ထားတယ်ဖြတ်ပြီးတော့မှတော်တို့တွေ့ဆောင်းဝင်ကြီးကိစ္စလေးကိုကျွန်တော်တို့တတ်နိုင်မှာပေါ့မဟုတ်ဘူးကြီးပေးဒီလိုဒီလိုအဖြစ်ကျွန်တော်တို့တောက်လျှောက်နောက်ဆုံးဘလောက်ကြီးဖြစ်လာပြီလဲဆို100ကျော်ပေါ့ဗျာလုံခင်မှာရက်ွက်5ခုရှိတယ်အဲ့ဒီရက်ွက်တွေအားလုံးကိုပြန့်နှံ့သွားတယ်ပို့ကကျွန်တော်တို့ပြည်내ကြားမှာရေးထားတာကလည်းလုံခင်အုပ်စုတစ်ခုလုံးကိုကျွန်တော်တို့လော့ဒ်ဒေါင်းဖြစ်တာကျွန်တော်မနေ့ကညနေ6နာရီစပြီးတော့တတ်မှတ်လိုက်တာ
ကိုဗစ်ကူးစက်မှုကပိုးပြီးတော့ပြန့်နှံ့လာတဲ့အတွက်ကြောက်စိမ့်တွင်းလုပ်ငန်းခွင်ကြောက်ဝိုင်းနေဈေးဆိုင်နေပိတ်ခိုင်းလိုက်ပြီးကျေးရွာတောအုပ်စုကနေတောအုပ်စုစီသွားလာမှုကိုတားမြစ်ပြီးတော့ကန့်သက်ချက်တွေပို့တိုးချလိုက်တာပါပြည်သူတွေကိုလည်းနေမနေမှာပဲနေကြဖို့ညွှန်ကြားချက်ထုတ်လိုက်ပါတယ်ဒီလိုအနေထားမှာတော့ဖားကက်ဒေသခံတွေနဲ့ရွှေပြောင်းလုပ်သားရေမစေးကြောက်ချခွေသူတို့ကြားနေ့စဉ်စားဝတ်နေရေးအချက်တဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေဖြစ်နေလို့ဝိုင်းပြီးတော့ကူညီပေးနေကြပါတယ်လို့ဖားကက်လွှတ်တော်ကိုယ်စားလှယ်ကဆက်ပြောပြပါတယ
်ဒီလော့ဒ်ဒေါင်းအေရီယာအတွင်းမှာရှိတဲ့ဟိုလူကြီးကလည်းအင်တာမန်များတယ်ကျွန်တော်အုပ်စုမှာရှိတဲ့ရွာပေါင်း20ကျော်တဲကအခုလက်တွေ့လက်ရှိပိုးတွေ့နေတာက900 800လောက်တော့ရှိတယ်ပေါ့အဲ့တော့ဂျာနဲ့ရွာတွေလည်းကုသမှုရှိအောင်ကိုရွာနဲ့ကိုတာဝန်ယူပြီးတော့မှကျွန်တော်တို့ဒီကိလေတွေထားတယ်မောင်းနှံကိလေထားတယ်အဲဂျာနဲ့အချိန်တွေကိုเนาะကျောင်းမကြီးကိစ္စနဲ့เนาะအရေးပေါ်ကိစ္စလည်းမြေအပြင်မထွက်ဖို့အဓိကတော့ကျွန်တော်လုံခင်အုပ်စုတစ်ခုလုံးရဲ့ကိုစားဘယ်လိုလုပ်ကြမလဲဆိုတာလေးကိုကျွန်တော်တိုင်ပင်ဆွေးနွေးကြရင်ဖြစ်ပါတယ်ဗျ
ကျောင်းစိမ့်တွင်းမှာရေမစေးကြောက်ရှာခွေသူရွှေပြောင်းလူသမားတွေပါတင်းချီပြီးနေထိုင်နေကြတာမို့ကူးစက်မှုဖြစ်မှာကိုစိုးရင်ခဲကြတာပါအခုတော့ဖြစ်လာတဲ့အချိန်မှာအသွာလာကန့်သတ်မှုတွေပိုတိုးလှုပ်ဆောင်လာပေမဲ့စီကဲလိုက်နာမှုအရေးယူဆောင်ရွက်မှုကတော့အတော့ကိုအားနေပါတယ်လို့ဖားကက်ဒေတာခန်သတင်းသမားကိုစောမိုးထက်ကပြောပြပါတယ်
ဒီလိုဖားကကြတော့ဒီခြေချောင်းလုံသားများတာလို့ခြေချောင်းလုံသားများတဲ့အမျိုးတော့ပိတ်မိနေတယ်လို့ဖြစ်လာကြတော့အထူးသဖြင့်ခြေကကြောက်ဝိုင်းနေတော့အခုနောက်ပိုင်းအဲစကန်ဝေးပါအများဆုံးဖြစ်သွားတဲ့ပြဿနာကကြောက်ဝိုင်းရခုလက်ရှိကူးနေတဲ့စာနှုန်းကလည်းညတော့ဝိုင်းနေတော့အဲ့လိုဖြစ်သွားတာအစိုးရကလည်းဘာလဲဆိုတော့ဒီကိစ္စပေါ်မှာပြတ်ပြတ်တတ်တတ်ဆိုင်ချင်းနာမည်မရှိဘူးဗျာပြောချင်တာကပြတ်ပြတ်တတ်အရေးယူဆောင်ရတာမရှိဘူးဆိုတော့ဒီသူတဦးချင်းစီကကိုယ့်အပြစ်စိတ်နဲ့ကိုထိန်းသိမ်းသိမ်းလို့မှသာရကျွန်တော်ဖားကတော့ရှင်ပြည်နဲ့တင်နေနောက်ပြီးတော့ကျွန်တော်ဖားကဒီတိကျလုပ်ငန်းတွေလည်းမရှိတော့ဘူးပေါ့နော်အဲ့တော့ဒီထက်ကလူတွေအနေနဲ့ကတော့တော်တော်လေးစက်သေးလိမ့်မယ်ဒီကိုယ်စက်နဲ့ပတ်သက်ပြီးတော့ဟိုသူတို့ခိုင်တဲ့ပုံတွေကတော့အတော်လေးရပ်ပြီးရရဲနိုင်နေရဟုတ
်ကချင်ပြည်နယ်တပီနယ်လုံးအတိုင်းတာနဲ့ဒီဇင်ဘာလ14ရက်နေ့ည9နာရီနောက်ဆုံးသတင်းထုတ်ပြန်ချက်အရတခွဲစမ်းသပ်စစ်ဆေးမှုပေါင်း29,618 ဦးမှာတော့428ဦးအထိပိုးတွေ့ရှိပါတယ်။ဖားကန့်ဒေတာကတော့288ဦးအထိတွေ့ရှိပြီးကချင်ပြည်နယ်အတွင်းမှာကိုဗစ်ပိုးတွေ့ရှိမှုလူနာအများဆုံးဒေတာတစ်ခုလည်းဖြစ်ပါတယ်ရှင်
။တပ်မတော်နဲ့ရခိုင်လက်နက်ကင်ဖွဲ့ကြားစစ်ရေးတင်းမာမှုတွေရောကြနေရှင်မှာပဲရခိုင်ပြည်နယ်မှာမိုင်းပေါက်ကွေးမှုတွေကြုံနေရတာကြောင့်ဒေတာခံတွေစိုးရိမ်နေကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်အမျိုးနယ်မှာဒီလတဲ့မြေမောက်မိုင်းပေါက်ကွေးမုံ၃ကျင်ကြုံခဲ့ရတာကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။ဒီကနေ့မနက်မှာလည်းကစုကိုင်းကျေးရွာနီးမိုင်းပေါက်ကွေးမုံတစ်ခုဖြစ်ခဲ့ရမှာ ထိခိုက်ဒဏ်ရာသူမရှိပေမဲ့စိုးရိမ်နေကြတယ်လို့ဒေသခံတဦးကပြောပါတယ်
ဟုတ်ကဲ့မတော်ရတာတော့ကမတော်ရတာတော့ကဘယ်လည်းမတော်ရသူတို့ကဘယ်လည်းမတော်ရမတော်ခိုင်းကိုဦးနေနဲ့ကိုမတော်ရချောင်းနဲ့မရှိရဘယ်လည်းမတော်ရတာစားဖို့တောက်ဖို့လည်းငုံကုန်နေကြတယ်ဒီကခဏရဆိုးနေတာခဏခဏပောက်တာလည်းဆိုးနေတယ်အခုဆိုရင်ပို့ဆိုးတော့ဗောလူတွေကလည်းဒီအားမျိုးနဲ့ကစားအောင်ဆုံးပါတယ်ဒီဆိုင်မှာလည်းတယောက်ပြီးတော့ဈေးချောင်းမှာလည်းတယောက်ပြီးတယ်အဲ့တော့ဒီငွေတွေကမင်းတို့အားအားရှိဒီကြက်ကြက်လေးရှိကြတယ်။ဘုရားကတော့ကိုယ်ညာတော့မပြောနေတော့ပါစားစရာလည်းမရှိဘူး။ဘယ်ကလာတဲ့ကန်တထားတာကတည်းကဒီကြက်ကတော့တောတောင်ဝင်ပြီးခိုးပေးနေရတာ။တောတောင်ကမကပဲနဲ့ကိုယ့်ရဲ့နီးနားလေးမှာဥယျာဉ်ကိုလည်းမတွားရ။ဘယ်လည်းမတွားရချောင်းလည်းမရှိဘူးတော့က
ကစုကန်ချီရောအနီမှာတော့တမ်တော်စခန်းရဲ့အရှိစိတ်ထားတယ်လို့အဲရခိုင်လက်နက်ကင်ဖွဲ့ရဲ့လှုပ်ရှားမှုတွေလည်းရှိခဲ့ပူပေမဲ့ဒီကနေ့ပောက်ကွေးမှုဖြစ်ခဲ့တဲ့မြေမြောက်မိုင်အတွက်ဘသူမှတာဝန်ရှိတယ်လို့ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးလက်နက်ကင်တပ်ဖွဲ့တွေလှုပ်ရှားရာဒေသမှာမကြာခဏကြုံနေရတဲ့မိုင်းပေါက်ကွေးမှုတွေကြောင့်ဒေသခံတွေထိခိုက်သေးဆုံးမှုတွေရှိနေကြောင်းလည်းအမျိုးနယ်အခြေစိုက်လူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းကိုမျိုးလွင်ကပြောပါတယ်
မိုင်းကွဲတာကတော့အမျိုးနယ်ကဇူကန်အုပ်စုပေါ့နော်အဲ့ဒီကဇူကန်ကြီးရောအနီးမှာပေါ့အဲ့ဒီကဇူကန်အနီးမှာပေါက်တယ်ပေါ့နော်အဲ့ဒီပေါက်တဲ့နေရာတဝိုင်းမှာတော့အာတတ်မတော်ကသခန်းချထားတယ်ပေါ့နော်အာအဲ့ဒီပေါက်တဲ့နေရာကဒီဇင်ဘာလအတွားမှာပေါ့နော်ဒီဇင်ဘာလအတွားမှာဒီဇင်ဘာ3ရက်နေ့တကင်ပေါ့ဒီဇင်ဘာ10ရက်နေ့တကင်ပေါ့ဒီဇင်ဘာ14ရက်နေ့တကင်ပေါ့လက်ကင်ပေါက်ပြီပေါ့နော်အဲ့ဒီကတော့ဒေသခံတွေတော့ထိခိုက်တဲ့အရာမုံတွေမရှိဘူးပေါ့နော်။ငါကတော့အဲ့ဒီနေရာမှာပေါက်ခွေတယ်ရှိတယ်ပေါ့နော်။အဲ့ဒီနေရာမှာပေါက်ခွေတာရှိတယ်။အော်ဘောလာတုံးငယ်နေကရှင်ပေါက်လို့အမျိုးသမီးတို့ဒီဆုံးသွားတာတဲ့
။တမ်တော်ရဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်တရှိရာအမ်းမျိုးနေဟာတောင်ပေါ်ဒေသတစ်ခုဖြစ်တာကြောင့်ဒေသခံများစုကတောင်ယာနဲ့ဥယျာဉ်ခြံစိုက်ပျိုးရေးလုပ်ငန်းတွေကိုအဓိကလုပ်ကင်ကြပါတယ်။ဒါပေမဲ့လည်းအခုအခါစိုက်ပျိုးရေးအဓိကအားထားနေကြတဲ့ဒေသခံတွေမြေမောက်မဲ့အန္တရာယ်ကိုစိုးရိမ်နေကြတယ်လို့လည်းကိုမျိုးလင်ကပြောပါတယ်။
အဲ့ဒီဒေသမှာကတော့ငိုကလေးကကြိုက်ရပတိပကဖြစ်ကလေးကပဲဒေသခံတွေကချိုးရင်အတက်လုံးခုံမုံမရှိတယ်လို့ဒေသခံတွေကခံကြရတယ်ဗောနော်နယ်နာကြီးတွေနဲ့ဆံပြေလို့စိတ်တန်ရတာတွေတိချင်းတာတွေဒါဆောက်ရှိတယ်အဲ့ဒီနောက်ပိုင်းမှာမြင်ပြမိုင်းတွေကလည်းဒါဆောက်ပေါက်ပြီးတိချင်းတာတွေတန်ရတာပဲရှိတယ်ဗောနော်အခုလက်ရှိအပြစ်ခံရရတဲ့ကာလမှာတော့မြင်မိုင်းတွေပေါက်ဝဲနေတယ်ဆိုတော့ဒေသခံတွေရဲ့အတက်လုံးစီးရတဲ့ကျခုပဲလည်းအမတ်ခံလို့မရတဲ့အနေအထားမှာရှိနေတယ်ဗောနော်
မြန်မာစစ်တပ်နဲ့အဲရခိုင်လက်နက်ကင်ဖွဲ့တို့ကြားနှစ်နှစ်ကြာစစ်ရေးတင်မာမှုတွေကာလအတွင်းမှာမြေမြောက်မိုင်းနဲ့စစ်လက်ကျန်ပုံးတွေပေါက်ကွေးမှုတွေကြောင့်ထိခိုက်သေဆုံးတာ33ဦးထက်မနည်းရှိခဲ့ကြောင်းလဲဒေသခံလူထုအခြေပြုဖွဲ့တခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်များစေရုံ REC ကမှတ်တမ်းတင်ထားပါတယ်ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွေအတွင်းအရာသာထိခိုက်သေဆုံးမှုတွေပုံများလာသလိုစစ်ဆောင်ဒုက္ခသည်23,000ကျော်ရှိနေတယ်လို့လည်းခန့်မှန်းထားပါတယ်နိုဝင်ဘာလ10ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်မယ့်ရှင်တွေဖန်တီးပေးဖို့အေအဖွဲ့ရဲ့ကမ်းလှမ်းချက်ကိုတပ်မတော်ကလက်ခံပြီးတဲ့နောက်မှာတော့တိုက်ပွဲတွေရဆိုင်နေတာတလကျော်လောက်ရှိနေပေမဲ့မြေနောက်ဝိုင်းအန္တရာယ်ပါဝင်လုံခြုံရေးစိုးရိမ်မှုကြောင့်ဒေါက်ခတွေတွေများပြားနေရမပြန်သေးပေဖြစ်နေကြပါတယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှေဘက်ရှလာကတော့ရခိုင်ပြည်နယ်နဲ့ရှင်းပြည်နယ်ကလက်နက်ကင်ပဏိပခတွေအတွင်းမှာအရသာထိခိုက်သေဆုံးမှုတွေဟာစစ်ရဇဝမှုမြောက်နိုင်ကြောင်းစက်တင်ဘာလ7ကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှသတိပေးထားပါရခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတင်ပြပို့ထားပါတယ
်စင်တော်ဝင်းမေပါရွေးကောက်ပွဲဆက်နိုင်ခဲ့တဲ့အစိုးရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့လာမယ့်အစိုးရဖွဲ့ရေးတိုင်းရင်းသားပါတီတွေနဲ့မကြခင်တွဲဆုံညီနိုင်ဖို့ရှိတယ်လို့တော်ဝင်ပေးခံရသူတို့ဖြစ်တဲ့ NLD ထိပ်ပိုင်းခေါင်းဆောင်သူကပြောလိုက်ပါတယ် NLD ပါတီဘူအလုံးမှုဆောင်အတွေ့အမှုသုံးတဲ့မကွေးတိုင်းဝန်ကြီးချုပ်လည်းဖြစ်သူဒေါက်တာအောင်မွန်ညိုကဒီအစိုးရနဲ့လွှတ်တော်ဖွဲ့စည်းရေးမှာတိုင်းရင်းသားပါတီတွေဖြစ်စေချင်တာကိုအရင်နှောက်ထောင်ကြည့်ဘာတွေလိုက်လျောနိုင်တာကိုခွင့်ပြုချက်ရဖို့ပြင်နေတဲ့အပေါ်ကျိုးစိုးအကြံပြုလိုက်တဲ့တိုင်းရင်းသားပါတီပြောခွင့်ရခေါင်းဆောင်တွေကိုမေးထားပါတယ်ရှမ်းပြည်နယ်မှာမဲအတော်များများရထားတဲ့SNLD ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရတယ်အထွေထွေအတွင်းမှုဦးဆိုင်လေးက
NLD ရဲ့အခုလက်ရှိဆုံးဖြတ်ချက်တွေကြည့်မယ်ဆိုလို့ရှိရင်တော့အရင်ရေကောက်ပွဲမတိုင်ခင်ကပြောပြထားတာနဲ့စာလို့ရှိရင်တော့အထူးသဘောဘက်ကိုပုံပြီးဆောင်လာတယ်တိုင်းသားတွေနဲ့ပုံမှန်မိစအောင်ကြိုးပမ်းလာတာတွေ့ရတာပေါ့နော်အဲကြောင့်မို့လို့ကျွန်တော်ဘက်ကတော့တရားဝင်စက်တွေလာခြင်းမရှိသေးပေမဲ့လို့ကျွန်တ ိုးဆိုရမယ့်အပိုင်းမှာရှိပါတယ်။
ရခိုင်ပြည်နယ်မှာမဲများစုရထားတဲ့ ANP ရခိုင်မျိုးသားပါတီပြောခွင့်ရတော့အင်းနုစင်ကလည်း
ကျွန်တော်တို့ကတော့ဒီအဲ့ဒီပါတီတွေကိုစာထုတ်ကြတဲ့ကောင်ကိုကျွန်တော်တို့ရှင်းမှာကြိုးနေတယ်ဆိုတော့အင်တာဗျူးတွေမှာလည်းပြောတယ်။ဉာဏ်ကြားတာလည်းပါတီနေနဲ့ဉာဏ်ကြားခဲ့ပြီးဖြစ်ပါတယ်။သမီးရောက်ပြီးတာပဲဖြစ်ပါလ
ေ။ဒါပေမဲ့ရှားကောင်းပါတီလို့လည်းသိထားကြတဲ့ SNLD ပြောကြရဦးဆိုင်လေးကတော့အခုလို NLD စာပေါ်အကြောင်းမပြန်ရခြင်းကိုအခုလို့ရှင်းပြပါတယ်
။သူတို့ရေးတဲ့စာကသဘောထားတောင်းခံတဲ့စာလည်းမဟုတ်ဘူး။ယက်တီချက်ကိုသူတို့ဖော်ပြတဲ့စာမျိုးဖြစ်တဲ့ကြောင့်မို့လို့ကျွန်တော်တို့ကလည်းအကြောင်းပြန်ဖို့မလိုအပ်တော့ဘူးလို့ယူဆလို့မှတုံ့ပြန်ခြင်းမပြုရပါဘူးနော်။တကယ်လို့ခင်ဗျားတို့ဘယ်လိုသဘောရလဲ။ပူပေါင်းမယ်မပူပေါင်းဘူးလားဆိုပြီးမိကုန်းနေနဲ့ထုတ်လာတယ်ဆိုလို့ရှိရင်တော့တုံ့ပြန်မှုလိုအပ်တာပေါ့ဗျာကျွန်တော်တို့ကလည်းတရားဝင်စာရင်းလက်ခံရရှိခြင်းမရှိတဲ့တဲ့ချောင်းမှုလို့ online ပုံမှာပဲဒီတိုင်းပဲခြေချရတာပါပဲအဲ့ပုံမှာတော့တုံ့ပြန်ရနားလည်မှုလွဲလို့မဖြစ်ဘူးလို့မြင်ပါတယ်
ဒီနေရာမှာမုန်းချီနယ်မှာအရင်မွန်ပါတီတွေပူပေါင်းထူထောင်ထားပြီးမဲတစုံတရားနိုင်ထားတဲ့MUP မိုးညီညီပါတီပြောခွင့်ရတဲ့တော်ဘက်သူတွေတွင်မူနိုင်လည်ကြီးကျမကလည်း
ဒီဒီနိုင်ရှိနေတဲ့သဘောထားကိုကျွန်တော်တို့ကကြိုးယူပါတယ်။ဒီကဲကလည်းဒီပေးလာတဲ့စာကဖိတ်ပေါ်တဲ့စာကမ်းလန့်ချက်ပေးတဲ့စာလို့ကြိုးတယ်ဒီပေါ်မှာကြောက်ကြံမှုမလိုအပ်ဘူးသို့တော့အဲ့စာကိုတော့ကျွန်တော်တို့ပါတီတွေနဲ့တိကျပြုကြိုးယူလက်ခံတယ်ဆိုတာမီဒီယာကအချင်းသဘောထားထုတ်ပြန်ထားပြီးဖြစ်ပါ
တယ်။ဒါပေမဲ့အခုလိုဆွေးနွေးဖို့ပြင်လာတာမှာ NLD ပါတီအနေနဲ့လက်တွေ့ဆွေးနွေးမဲ့အသေးစိတ်တွေကိုပါထုတ်ပြန်သင့်တယ်လို့ဦးဆိုင်လေးကအကြံပြုပါတယ်
။လက်တွေ့မှာတော့တိုင်းသားပါတီတွေနဲ့ဘယ်နေ့ဘယ်ချိန်ဘယ်လိုနေရာတွေမှာဘယ်လိုအခမ်းအနားကိုဘယ်လိုအကြောင်းအရာကိုဆွေးနွေးမယ်ဆိုတာကိုသေချာဖော်ပြပြီးတော့ရှင်းရှင်းလင်းလင်းပြအောင်သူတို့ဘက်ကပေါ်ထုတ်ဖို့လိုအပ်တော့ပေါ့နော်။အဲ့လိုမျိုးပုံဝင်လင်းဖော်ပြထားခြင်းမရှိဘဲနဲ့မီဒီယာပေါ်မှာပဲဒီလိုမျိုးသူတို့ဘက်ကပြုတင်ကျင်းပထားတယ်၊ဘာလုပ်တယ်၊ညာလုပ်တယ်ဆိုတာလောက်နေရတော့လုံးမချလောက်ပေါ့ဗျာယူသားပွင့်လင်းနဲ့ခင်းချင်းညို့တော့စပြက်ကိုလိုအပ်တယ
်ဂျာကိုဒေါ်အင်းနုစင်ကလည်းသဘောတူလိုက်ပြီး NLD အနေနဲ့တိုင်းသားတွေဘက်ကိုအရင်ဖြစ်စေချင်တာမေးလာမယ်ပေါ်တော့အခုလိုပြန်ရှင်းပြပါတယ
်ဒီဆက်လက်ရဲ့ပုံမှာတော့ကျမတို့ပါတီအားပေါ်ပါတီရဲ့ဆုံးဖြတ်ချက်တွေကျမတို့ပါတီမှာစီးရင်းစီနေရအောင်မှာဖြစ်ပါတယ
်ဒါပေမဲ့နိုင်လည်ကြီးကျမကတော့ဆွေးနွေးလာမယ့်အပေါ်အသင့်တင်ထားတယ်လို့ဆိုပါတယ
်ဟုတ်ကဲ့ဟောကျွန်တော်တို့ကလည်းဒီဆုံးကိုဖိတ်ခေါ်လာမယ်ဆိုလို့ကျွန်တော်ကလည်းအပြည့်တင်ထားပါတယ်
ဒီနေရာမှာအခု NLD အဖွဲ့အနေနဲ့ရခိုင်ပြည်ကိုလာဖို့လုံခြုံရေးအတွက်စိုးရိမ်ကြောင်းပြောလာခဲ့တဲ့အပေါ်မှာတော့ဒေါ်အင်းနုစင်က
ဒီမှာရခိုင်ပြည်ရဲ့စစ်တေမှုမှာအနိုင်အားပါတီဖြစ်တဲ့ NLD အစိုးရရဲ့ဝန်ကြီးချုပ်ဦးမျိုးအပေါ်ကရခိုင်ပြည်ရဲ့အစိုးရဟာအခုဒီပြည်ဝင်ပြည်ကြီးနေလုံးနဲ့မလားရဲလုံးကြီးကအစဒီတိုင်းတည်နေနေကြတဲ့ဖြစ်တယ်ဆိုတော့ဘာဖြစ်လို့များလုံခြုံရေးရလာရောက်ဖို့အခက်အခဲရှိတယ်ဆိုတော့လောကနားမလည်လို့မရဘူး
ဒီနေရာမှာ SNLD ပြောခွင့်ရဦးဆိုင်လေးကတော့ NLD နဲ့အရင်နှိစက်ခဲ့တာကြောင့်အခုအစိုးရကာလလေးမှာခိတ္တပြန်ကင်းကွာခဲ့ပေမဲ့တိုင်းပြည်ကအခုလိုအပ်နေချိန်အားလုံးပြန်ဆုံညှိနှိုင်းပြီးပူးပေါင်းဆောင်ရွက်ကြဖို့အချိန်ရောက်နေပြီလို့ပြောလိုက်ပါတယ်ခင်ဗျာကျွန်တော်ဝင်းမပါ
ပြောရမယ့်ကတော့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါးတွေကိုမူရင်းအဝံပြက်ကောက်လို့တင်ပြပေးသွားပါမယ်။ကျွန်တော်အမြတ်သူပါ။ Nikkei Asia Online သတင်းမှာရေးသားရတဲ့ Writer သတင်းဆောင်ပါးကိုကောက်လို့တင်ပြပေးပါပါ။တိုင်းပြည်ရဲ့ဒုတိယအကြီးဆုံးအရောင်းဝယ်စာချုပ်အဖြစ်တိုက်ရိုက်ရင်းနှီးမြှုပ်နှံလာတဲ့ငွေကြေးတွေကို ARB Green Tower ကုမ္ပဏီကရရှိမှာဖြစ်တယ်လို့အစချီပြီးတော့ဆောင်ပါးကိုရေးသားထားပါတယ်။ဥရောပတိုင်းနိုင်ငံငယ်လေးဖြစ်တဲ့ Luxembourg ခြေဆိုင် CVC အစုရှယ်ယာနဲ့ယင်းနှိမ့်နှံမှုလုပ်ငန်းကုမ္ပဏီကြီးကမြန်မာနိုင်ငံရဲ့အကြီးဆုံးတယ်လီဖုန်းတာဝါတိုင်းကုမ္ပဏီကိုဝယ်ယူဖို့သဘောတူလိုက်ပြီလို့ Reuters သတင်းတရက်မှာဖော်ပြထားပါတယ်။ဒီအကြောင်းဝယ်စာချုပ်ဟာဒေါ်လာတန်း900ပတ်ဝန်းကျင်တန်ကြီးရှိပြီးတော့ဒါဟာအရှေ့တောင်အာရှနိုင်ငံတွေတွေကိုကမ္ဘာလုံးဆိုင်ရာကုမ္ပဏီတွေကပထမဦးဆုံးချင်းချင်းဝင်ရောက်လာခြင်းပဲလို့သတင်းရက်ွက်တွေကပြောပါတယ်။ CVC ကကမ္ဘာအကြီးဆုံးပုဂ္ဂလိကအစုရှယ်ယာကုမ္ပဏီတစ်ခုဖြစ်ပြီးတော့မြန်မာနိုင်ငံမှာပထမဦးဆုံးယင်းနှိမ့်နှံမှုအနေနဲ့နိုင်ငံတော်တယ်လီဖုန်းတာဝါတိုင်း၄တောင်နီးပါးရှိတဲ့ ARB Green Towers ကုမ္ပဏီရဲ့ပိုင်ဆိုင်မှုတွေကိုဝယ်ယူလိုက်ခြင်းဖြစ်ပါတယ်။ဝယ်ယူနိုင်ခြင်းရှိတဲ့နောက်ဆုံးစကားတင်အကုမ္ပဏီစီးရင်ထဲမှာဒေသရင်းကုမ္ပဏီတွေအပါအဝင်တခြားသောကုမ္ပဏီတွေရှိနေပြီးတော့ CVC ကိုအထူးသီးသန့်အနေနဲ့ရောင်းလိုက်တာလို့အယောင်းဝယ်တွေနဲ့နှီးဆက်တဲ့သတင်းရက်ွက်ကဆိုပါတယ်။ ဝယ်ယူဖို့အလားအလာရှိတဲ့ကုမ္ပဏီတွေဟာကွင်းစင်းလေးလာတာတွေအကြောင်းဝဲကာလအတွင်းလှုပ်ဆောင်အောင်မဲ့လုပ်ငန်းဆောင်တာတွေကိုလှုပ်ဆောင်ဖို့အတွက်ဒေသတွင်းအကြံပေးတွေနဲ့နှီးပညာဆိုင်ရာအကြံပေးတွေကိုငားရန်လှုပ်ဆောင်ခဲ့ရပြီးအဲဒီကာလတစ်နှစ်ခန့်ကြာခဲ့တယ်လို့သတင်းရက်ွက်တွေကဆိုပါတယ်ရိုက်တာကရရှိတဲ့သတင်းအချက်အလက်တွေအရ ARV Green Towers ရဲ့ရှယ်ယာပိုင်ဆိုင်သူများအဖြစ်ဒူဘိုင်းခြေဆိုင် Bluestone Management ကနေလဘနွန်ခြေဆိုင် M1 Group ကဖော်ပြထားပြီးအကြောင်းအဝယ်ကိုသဘောတူလာပြီးတော့အခြားငွေကြေးအချက်အလက်တွေကိုတော့ပေါ်ပြထားခြင်းမရှိပါဘူးဆွဲဆောင်မှုရှိတဲ့အခြေခံတွေနဲ့ဖွံ့ဖြိုးကြီးထွားလာတဲ့မြန်မာတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းအပေါ်ပုံမအောင်မြင်တိုးတက်ဖို့အတွက်ရှစ်တိုးလှုပ်ဆောင်သွားမယ်လို့ M1 Towers ရဲ့ညွှန်ကြားရေးမှူး Jamal Ramdan ကပြောခဲ့ပါတယ် CVC ကတော့ဒီအကြောင်းအဝယ်စာချုပ်နဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ညှင်းဆိုခဲ့ပါတယ်မြန်မာနိုင်ငံနဲ့အဓိကတယ်လီဖုန်းဝန်ဆောင်မှုတွေလုပ်နေကြတဲ့ Norway ခြေဆိုင်ဆက်သွယ်ရေးကုမ္ပဏီကြီးတွေဖြစ်တဲ့ Telenor အပါအဝင်ကတာချေဆိုင် Oridu နဲ့ဒေသခံ Mitel ကုမ္ပဏီတွေအားလုံးနီးပါးဟာ AOR ရဲ့တယ်လီဖုန်းတာဝါတိုင်းတွေကိုအသုံးပြုနေရတာဖြစ်ပါတယ်။ဒီအကြောင်းအရအတွက်စင်ကာပူချေဆိုင် Standard Chartered Bank ကအဓိကဗန္နာရေးအကြံပေးဖြစ်လှုပ်ဆောင်ခဲ့ပြီး AOR ဘက်ကတော့ Switzerland ချေဆိုင်ယင်းနီမုန်နံမှုဘဏ်တစ်ခုဖြစ်တဲ့ UBS ကပူးတွဲဗန္နာရေးအကြံပေးဖြစ်ပါဝင်လှုပ်ဆောင်ပေးခဲ့ပါတယ်။ပြည်စုံကတော့ www.asia.nikkei.com မှာဝင်ရောက်ပတ်ရှုနိုင်ကြပါတယ်ခင်ဗျာ။
အခုတော့ဒီဇင်ဘာနှစ်တကူကာလတေးသချင်းလက်ဆောင်အစီအစဉ်ကိုတင်ဆက်ပေးပါပါ။အစိုးတော်မေသူရဲ့စောင်းလေပြည်ညင်သချင်းကိုနားဆင်ရပါပါ။ကနေ့နနေ့ချင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
် VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်တော်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တော်ရရှင်များရှင်ကျွန်မတင်ကြီးထိုက်ပါ။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ပြီးနောက်အကူပြောင်းကာလကအခုဒီဇင်ဘာလကုန်နာနဲ့ကုန်ဆုံးပါပါဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ပြီးနောက်ပိုင်းဥရောပနိုင်ငံတွေရဲ့၅ပန်းလုပ်ငန်းကဏ္ဍမှာအကြီးအကျယ်ပြောင်းလဲတည့်ဖြစ်လာဖို့ရှိနေပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပါမယ်ရှင်ဗြိတိန်နဲ့ပြင်သစ်ရေပိုက်နယ်ချမ်းမှာပြီးခဲ့တဲ့နှစ်ရက်အတွင်းမာဂိုလင်ညေကိုရီအသွားပြန်၅ပန်းပိုက်ဆွဲကြပါတယ်ဒါပေမဲ့ဒီလိုလုတ်ခွင့်ရဖို့ကရေရှည်မှာတိတ်မသေးကြပါဘူး။ပြင်သစ်ရဲ့ငါးပန်းတင်မော်ရီစိုက်ကတ်ရနဲ့ငါးတန့်စင်ထုတ်ပို့ရအလို့အများဆုံးဘလွန်ကီဆာမစိုက်ကမ်းမှာနီကိုလတ်စ်တို့ညက်ကူတွေအခြေဆိုင်အလို့လုံနေတာပါ။ဗြိတိန်ရေပြင်ကနေဖမ်းမိတဲ့ငါးပမာဏဟာသူတို့နှစ်စဉ်ဝင်ငွေရဲ့ထက်ဝက်ရှိပါတယ်။ ဒါပေမဲ့လာမယ့်ဇန်နဝါရီလတရက်နေ့မှာတော့ဗြိတိန်ရေပိုင်နယ်အတွင်းဥရောပ၅ဘန်သမားတွေအရင်လိုဝင်ရောက်ခွင့်ရတော့မှာမဟုတ်ပါဘူး။ပြင်သစ်ပင်လယ်၅ဘန်သမားနီကိုလတ်မာဂိုလီကတော့ရှေ့လာမယ့်အပြောင်းလဲကသူတို့အကြိုက်တော့မဟုတ်ဘူးလို့ပြောပါတယ်။
Oui, je pense que le président Macron doit rester
Tamara Macron a nené ပြပတ်သားသားရည်တည်ဖို့လိုအပ်ပါတယ်။ဘာပဲဖြစ်ဖြစ်ဘယ်တင်္ဂါတယ်မှအကျိုးရှိမှာမဟုတ်ပါဘူး။ပြတင်တင်္ဂါတယ်တွေလည်းကျင်းနတ်မှာမဟုတ်တလို့ပြင်သစ်တင်္ဂါတယ်တွေလည်းကျင်းနတ်မှာမဟုတ်ဘူးဆိုတာသိကြပါတယ
်ဘယ်လိုသဘောတူညီချက်မျိုးမဆိုတက်ရောက်ချင်းတုံးလာချိန်မှာနေဆက်တွေကိုထင်းချုပ်ကန့်တမှုစီးမြင်သစ်တွေထွက်လာမှာကြောင့်ဗြိတိန်နဲ့ဥရောပစည်းကွက်ချကုန်စည်စီးဆင်းမှုရှုပ်ထွေးသွားစေနိုင်ပြီးဗြိတိန်၅ဘန်းသမားတွေအတွက်လည်းအကျိုးရုပ်စေနိုင်တယ်လို့သူကပြောပါတယ်ဗြိတိန်ရေးပိုင်နဲ့ကိုပြန်လဲထင်းချုပ်ရေးကဥရောပတဲကနေဗြိတိန်နှုတ်ထွက်ရေးစီးယုံလှုပ်ရှားသူတွေရဲ့အဓိကရှိမှန်းချက်ကြီးတစ်ခုလည်းဖြစ်ပါတယ်။ပြင်သစ်ဘက်ကတော့ဒီအချက်ကပြင်သစ်ငါးဖန်သမားတွေရဲ့အသက်မွေးဝမ်းကြောင်းအလို့အကိုင်းကိုထိခိုက်စေမှာမဟုတ်ဘူးလို့ပြောဆိုထားပြီးသဘောတူညီချက်ကိုမကျက်ရင်ဗီတိုသုံးပယ်ချဖို့အဆင်သင့်မယ်လို့ပြောဆိုထားတာပါ။ဗြိတိန်ရေပိုင်နဲ့ထဲမှာဘလောက်ဝင်ရောက်ခွင့်ရမလဲဆိုတာနဲ့ငါးပမာဏဘလောက်ထိဖန်ခွင့်ရမလဲဆိုတာကအခုဥရောပသမ္မဂနဲ့ဗြိတိန်ကြားအကြီးအကျယ်ညှိနှိုင်းနေကြတဲ့ကိစ္စဖြစ်ပါတယ်။သဘောတူညီချက်တစ်ခုရရင်တော့ဗြိတိန်ရေပိုင်နဲ့မှာငါးဖန်ခွင့်လျှော့သွားမှာဖြစ်ပြီးသဘောတူညီချက်မရဘူးဆိုရင်တော့ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံတွေကငါးဘန်းတင်မောတွေဗြိတိန်ရေပိုင်နဲ့ကိုလုံးဝဝင်ရောက်ဖန်ဆီးခွင့်ရတော့မှာမဟုတ်ပါဘူး။အဲ့ဒီအချိန်ရောက်ရင်ပြင်သစ်ရေပြင်မှာအလုံးရောက်လာကြမယ်လို့ပြောသူကတော့ပြင်သစ်၅ဘန်းသမားတူဖြစ်တဲ့မက်တီးယာပင်တူဖြစ်ပါတယ
်တူလီဘတ်တူအိုရိုပီယန်ကီဗန်ပီရှီစီ
ဥရောပနိုင်ငံတစ်ခုချင်းစီကမော်တော်ဘုတ်တွေလဲပြင်သစ်ရေပြင်မှာလာပြီး၅ဖန်းချပါမယ်ပြင်သစ်တနည်းအားထဲမှာဆိုရင်တော့အဆင်မပြေပဲပြဿနာတွေတက်နိုင်ပါတယ်လို့ပြောသွားတာပါဒီလိုဆိုရင်ဒီသူကတူတူတဲ့တော့မဟုတ်ပါဘူးပြင်သစ်ခငါးဖန်သမားတွေချမ်းပါလေအလားတူစိုးရိမ်နေကြပါတယ
်ဘာအကန်နူဒီလ်ဆာဝိုက်ကွန်ပလီကေပစ်ကေ
တဘောတူညီချက်မရဘူးဆိုရင်တော့အခြေအနေတွေရှော့ကုန်ပါမယ်ဥရောပတင်မော်တွေကိုဗြိတိန်ရေးပိုင်တဲ့ထက်မှလက်ခံတော့မှာမဟုတ်ပါဘူးအဲ့ဒီအခါမှာပြင်သစ်ရေးလက်ကြားထဲမှာပဲရှာကြရပါမယ်ဘယ်လ်ဂျီယန်ဒတ်ချ်ပြင်သစ်အားလုံးပါတခြားရေးလုံငန်းတွေလည်းအဲ့ဒီမှာပဲရောက်လာမှာဖြစ်ပြီးအားလုံးအခက်အခဲတွေတွေ့ကြမှာပါပိုက်ဆွဲချတင်မော်တွေကဏ္ဍဖန်သူတွေအားလုံးလည်းလုတ်ကွက်လုံလုံလောက်လောက်မရနိုင်ပါဘူးဒါနဲ့ပဲရေတန်ဇာတလည်းကုန်ခန်းသွားပါလိမ့်မယ
်။ပင်လယ်ငါးဘန်းသမားနီကိုလတ်မာဂိုလီပြောသွားတာပါ။ဗြိတိန်ရဲ့ငါးဘန်းလုတ်ကွက်တွေကအရှေ့မြောက်ပိုင်းအတ္တလန္တိတ်ဆုံမှာအကျွဲဝါဆုံးဖြစ်ပြီးဥရောပငါးဘန်းပိုက်ဆွဲသမားတွေအများဆုံးဖမ်းယူရလဲဖြစ်ပါတယ်။လက်ရှိစီးမြင်အရဥရောပကငါးဘန်းလေတွေအနေနဲ့ဗြိတိန်ကမ်းရိုးတန်းနဲ့ရေမိုင်6မိုင်လောက်အကွာအထိဝင်ရောက်နိုင်ပေမဲ့လာမယ့်နှစ်စီးပွားရေးဆောင်ကနေနှုတ်ထွက်ချိန်မှာတော့ဗြိတိန်ကမ်းရိုးတန်းကနေရေမိုင်200လောက်အထိဥရောပငါးဘန်းလေတွေတင်မောတွေကတ်ခွင့်ရတော့မှာမဟုတ်ပါဘူး။ဒီအရေးကဥရောပကငါးဘန်းသမားတွေတင်အခက်တွေ့မှာမဟုတ်ပါဘူး။သဘောတူညီချက်တစ်ခုသာမရဘူးဆိုရင်တော့ငါးလုပ်ငန်းကိုအားထားတဲ့ကမ်းရိုးတန်းတစ်လျှောက်ကဥရောပနိုင်ငံတွေရဲ့ငါးတန့်စင်ထုတ်ပိုးတဲ့အလုပ်ယုံတွေနဲ့ငါးလေလံတွေစိတ်ကန်းတွေကထောင်နဲ့ချီတဲ့အလုပ်အကိုင်းတွေအတွေ့မရေရာမတေချာမှုဖြစ်စေပါတယ်။စားသုံးသူတွေအပေါ်မှာလည်းဒစိမ့်တစ်ပိုင်းတက်ရောက်မှုရှိလာမှာပါ
။ So now if we're going to have a no deal
အခုတော့သဘောတူညီချက်မရဘူးဆိုရင်တကယ်ကိုပြဿနာကြီးဖြစ်လာမှာပါ။ကျွန်တော်တို့ဖမ်းတဲ့ငါးတွေအားလုံးရဲ့ထက်ဝက်ကဗြိတိန်ရေပိုင်နဲ့ထဲကဖြစ်ပြီးကျွန်တော်တို့ငါးဖမ်းသမားတွေအနေနဲ့ငါဖန်ဖို့လုတ်ပိုင်ခွင့်ရှိတဲ့အခြားနေရာတွေကိုလည်းရှာကြရပါမယ်
။ချွန်ပရီမီယာကဘယ်လ်ဂျီယံနိုင်ငံအော့စတင်မြို့ဘလတ်ဘင်ဘီလီဂျင်ငါးလီလန်စီရဲ့ဒါရိုက်တာဖြစ်ပါတယ်။ဘယ်လ်ဂျီယံကဖမ်းဆီးနေတဲ့ငါးပမာဏရဲ့54ရာခိုင်နှုန်းကဗြိတိန်ရေပိုင်နဲ့အတွင်းကဖြစ်တယ်လို့သူကပြောပါတယ်။စားသုံးသူတွေအပေါ်မှာလည်းတက်ရောက်မှုရှိမယ့်အကြောင်းပြောပါတယ
်။ So we're going to lose a lot of fish.
ရစ်စတော်ရည်လက်ကြားမှာဖန်းစင်ကလိုဈေးကောင်းရတဲ့ငါးဒီဖန်းစီရမိမှုယောနေသွားမှာပါအဲ့ဒါကိုသာလက်လွတ်လိုက်ရရင်ပြဿနာတက်ပါမယ်ဘယ်လ်ဂျီယံဈေးကွက်ကိုငခွေးရှာတင်ပို့မှုယောနေသွားပါမယ်အဲ့ဒီလိုသာဖြစ်ရင်ငခွေးရှာဈေးကတက်သွားပြီးစားသုံးသူတွေအတွက်ဈေးကြီးသွားပါလိမ့်မယ
်ဗြိတိန်ရေပြင်ကိုဝင်ကွက်မရတော့ဘူးဆိုရင်ပြင်သစ်နီတူနယ်သာလန်ဘယ်လ်ဂျီယံအိုင်ယာလန်နဲ့ဒိန်းမတ်တို့လည်းတိုက်ရိုက်တက်ရောက်နိုင်ခြေရှိပါတယ် EU နဲ့ Britain ကြားငါဖန်စီရေးအပြန်အလှန်ရေးပြင်ဝင်ထွက်ခွင့်12လကြာထားဖို့ EU ဘက်ကကန့်လန့်ထားပေမဲ့ Britain ဘက်ကတော့လက်မခံနိုင်ဘူးဆိုတဲ့သဘောမျိုးပြောထားပါတယ်။ Britain ရေးပိုင်နက်မှာ Britain ငါဖန်သမားတွေချီဖမ်းယူခွင့်ရမယ်ဆိုရင်လေဥရောပဈေးကွက်ကိုတင်ပို့နိုင်ရေးကအခက်တွေ့လာစေနိုင်ပါတယ်။ Britain မှာလက်ရှိဖမ်းဆီးတဲ့ငါပမာဏရဲ့80ရာခိုင်နှုန်းလောက်ကတင်ပို့ကုန်ဖြစ်ပြီး4ပုံ3ပုံကဥရောပဈေးကွက်ကိုတင်ပို့တာပါတကယ်လို့ဥရောပဈေးကွက်ကပိတ်လိုက်မယ်ဆိုရင်ဗြိတိန်ရဲ့ရေထွက်ကုန်တင်ပို့မှုအတွက်အခက်အခဲတွေ့နိုင်ပါတယ်ပြင်းထန်တာမာဂိုလီညီအကိုတွေကတော့မျိုးရိုးဆင်ဆက်လုပ်ကင်လာတဲ့ငါးဘန်းလုပ်ငန်းအနာဂတ်အတွက်စိုးရိမ်နေကြပါတယ်
Ah oui, c'est une histoire familiale, ça remonte à plusieurs
années. Apane lokka midazu twin myo set paw mya soa lesson kan la da ba. Chano abe, chano apho, ame bak ka yo, aphe bak ka yo, a long chano ro ga pin le nga phan thama re ba. Asin la ko set pi thain nai aw chou sa ni bi me khet khe la ni ba de.
Nicolas Magoli pyo twa da ba. Shi la me kala dwe ma ban chin ngwe sat nai ba mla so ra le ma te cha bu phit ni ba de.ပိုပြီးတော့ကောင်းတဲ့ဆွဲပိုက်ချတင်ပေါ်ဝဲမဲ့စိတ်ကူးကလည်းအခုတော့လွင့်ပြေသွားပါပြီရှင
် VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မမကိုဗစ်ကရောဂါဖြစ်လာပြီးတဲ့နောက်မှာတယောက်နဲ့တယောက်ခောက်ခွာခွာနေကြရမယ့်အကြံပြုချက်တွေကြောင့်အဖွဲ့လိုက်လုပ်လို့ရှိတဲ့လုပ်ငန်းတော်တော်များများလူတွေ short ချခဲ့ရပါတယ်။စီးပွားရေးကြော်ညာဓာတ်ပုံတွေရိုက်တဲ့အခါမှာလည်းဘလို့စိတ်ကူးမျိုးနဲ့ရိုက်မယ်ဆိုတာတိုင်မြင်တာကအစပုံစံသစ်အခြေအနေသစ်တွေပြောင်းလဲသွားတယ်လို့မြန်မာနိုင်ငံကထိတ်တန့်ထပ်ပုံစရာကိုအောင်ကျော်ထွန်း Facial Design ကပြောပါတယ်ကိုအောင်ကျော်ထွန်းကတော့ Fashion နဲ့စီးပွားရေးကြော်ညာထိတ်တန့်ထပ်ပုံစရာတစ်ယောက်ဖြစ်ပါတယ်ထပ်ပုံစရာတစ်ယောက်အတွက် COVID ကြောင့်ဖြစ်လာတဲ့ New Normal အခြေအနေသစ်တွေကို Blogger ပြောသမျှအစီအစဉ်အတွက်အခုလိုမျိုးမျှဝေပြောပြပါတယ်
ဘယ်ရတော့ဒီကျွန်တော်တို့သွားနေ process တိုင်းပဲပေါ့နော်ကြော်ညာရပြန်ဆိုလို့ရှိရင်ဟိုဘယ်လိုပြောကြော်ညာမလုပ်ခင် meeting နေထိုင်နေအဲဥမာ fashion ရှုပ်ပဲဖြစ် commercial ရှုပ်ပဲဖြစ်ကျွန်တော်တို့ဒီ meeting time ကြီးစကားအတွက် discussion တွေလုပ်တယ်ပြီးရှင်ဒါရိုက်တဲ့နေ့ဆိုလို့ရှိရင်လည်းဘာဖြစ်လူကြီးရတော့ပုံမှန်တိုင်းဆိုတာလည်းအများကြီးလို့ပြောလို့ရမှာပေါ့နော်ဒါပေမဲ့အခုကြာတော့ဒီ covid ဒီပိုင်းဖြစ်တော့ကျွန်တော်တို့အဓိက online meeting zoom meeting ပဲဖြစ်ဖြစ်အဲ့ဒါအဓိကရောအားကိုးရောပဲ meeting နေထိုင်ကြရယ်အဲ့လိုဒီစာလုံးကြပါတော့ဒါမျိုးလို့ရှင်လဲဒီ shooting မှာဆိုလို့ရှင်လဲအဲ့လိုတို့အလားလုပ်တဲ့အချိန်မှာဆိုလို့ရှင် shooting မှာဆိုလို့ရှင်လူတွေကိုလည်းတတ်နိုင်တယ်များ short တာပါတော့ short ပြီးတော့ shooting လာတဲ့လူတွေအကုန်လုံးကိုလည်းဒီ temperature check ပါညာအကုန်လုံးလုပ်ပြီးတော့ရိုက်ရပါဘောဟိုဘယ်လိုပြောမလဲ safety first ပေါ့တော့ရိုက်တာရိုက်ပေါ့အဲ့ဒါကောလာလည်း shooting ရိုက်ခွင့်မှာလည်းကိုယ်ကန်းနဲ့ကိုယ်နေကြပါဘောနော်လောက်ဆရာဆရာလောက်ဆရာဆရာ live ဆိုတော့တပုတ်ရိုက်တာဆိုတော့ကျွန်တော်လည်းအဝေးကနေ live ရိုက်တာဆိုတော့အရင်တော့အလိုထိတွေ့ရတာတိတ်တော့မရှိပါတော့ဟုတ
်ဓာတ်ပုံရိုက်တယ်ဆိုတော့တော်တော်များများပေါ့နော်ရိုက်ရရတဲ့အခါမှာဟို indoor ရရတာမျိုးတွေလည်းရှိမှာပဲဆိုတော့ indoor မှာရိုက်လို့ရှိရင်ဒီယောဂမကူအောင်လို့ရောအကိုအတွက်ဒါမျိုးစိုးရိမ်မှုရှိလားဖြစ်လာတဲ့အခြေအနေအသစ်ပေါ့အတွေ့အကြုံတွေကိုလည်းမျှပါအောင်ရှင့်
အဓိကတော့ studio ပေါ့နော်ကျွန်တော် studio မှာတော့ space ကတော်တော်ကျဲ studio ဟိုကျွန်တော်ဘက်က provide လုပ်ပေးနိုင်တယ်ဆိုတော့ဒါကျွန်တော်ဘက်ကတော့နည်းနည်းဟိုအားသာချက်လို့ပြောရမှာပေါ့နော်အဓိကတော့ tight space တွေမှာတော့ကျွန်တော်ဟိုကြိုက်တာပါတော့မလုပ်ဘူးခင်ဗျဒီအားတော့ကျွန်တော်ဘက်ကဒီဘယ်လိုဖြစ်လာခြင်းမှာကျွန်တော်ဘက်ကလုပ်ထားတဲ့ဆို sequence လေးပေါ့နော်ဟုတ်အဲကြောင့်ကျွန်တော်ရိုက်တဲ့ချိန်မှာလည်းဟို studio space ရဲ့နေရာရွေးလိုက်တယ်လို့ရှင်သူကလည်းသူ makeup လည်းပြင်ပြင်တော့သူနေအတန်းလည်းတော့သူနေ agency လည်းသူတို့ဘက်ကနေသူနေအဲ့လိုမျိုးပေါ့နော်ဟောအရင်အရင်အားလို့ရိုးရိုးတွေးတော့နေရတော့မရှိတော့ခင်ဗျဓာ
တ်ပုံဆရာတယောက်အနေနဲ့ပေါ့နော်ကိုလိုချင်တဲ့ပုံထွက်ဖို့အတွက်ကိုပြောရဆိုရတဲ့နေရာမှာရောဟိုနှာခေါင်းစီးအခုဆိုရင်တတ်ထားရပေါ့လေဆိုတော့အဲ့ထက်အပြင်ကိုတခြားဒီဟိုအတားစီးတဲ့အဟန့်အတားတွေကိုအတွက်ကပို့ပြီးသတိထားစရာတွေဖြစ်လာတယ်လို့ရောပြောလို့ရလားချက်
အဲ့လေနည်းနည်းပြောနေတယ်နည်းနည်းပို့ပြီးတော့ခိုင်းကတက်ဆန်နည်းနည်းပို့ပြီး off ပြောရအောင်ဘာလို့လဲဆိုတော့ master ခါကြာဆိုရင်ကိုနဲ့ရိုက်တဲ့တက်လန့်ကလည်း win နေတော့ခါကြာမကြားလိုက်ဖြစ်တော့နည်းနည်းပို့ပြီး off ပြောရနည်းနည်းလေး physically နည်းနည်းလေးပို့ပင်မှန်းတာအတခုတော့ရှိရခင်ဗျအဲ့
တော့အားရချေနှံ့မှုဘိုင်းမှာဆိုရင်ရောခုနပြောသူ off ပြောနေရတဲ့ဘာညာဆိုကိုလိုချင်တဲ့ result ရလာတစ်ခုထွက်လာဖို့အတွက်ပုံကောင်းတစ်ခုထွက်လာဖို့အတွက်လောက်ရတဲ့အပိုင်းမှာအားရချေနှံ့မှုရှိမှုอ่ะရောဟိုအပြောင်းလဲရှိတယ်လို့ပြောလို့ရလားရှင့်
ဘယ်လိုပြောမလဲဟိုဟိုကိုကဘာပဲဖြစ်ရဲ့ဟိုလိုလွယ်လွယ်နဲ့လောက်ထားမဟုတ်နည်းနည်းပို့ပြီး effort တွေထည့်ပြီးလောက်ထားဆိုတော့ထွက်လာတဲ့ effort လေးတော့ဟိုပို့ပြီးတော့ appreciate တော့လောက်တာပေါ့နော်ဘာလို့ဆိုတော့ကိုယ်ကောင်ကိုတရားနဲ့မကဘူး team တစ်ခုလုံးရဲ့ဟိုလိုဘယ်လိုပြောမလဲပို့ပင်မနိုင်ဆိုတော့ဒီထွက်လာ resort တွေကကျွန်တော်ပို့ပြီးတော့အရေးတဆိုင်တော့ဘယ်လိုပြောမလဲပို့ပြီး appreciate လောက်တက်လာပါတော့ဒီလိုဖြစ်လာတော့ဟုတ်ကဲ့
အဲ့တော့ကို့အတွက်ပေါ့နော်ဒီယောဂမကူအောင်လို့ရောကို့အတွက်ပြင်ဆင်မှုတွေကဒီ new normal မှာဘာတွေပို့ပြီးတော့အရင်ကနေမတူအောင်လို့ဖြစ်လာတာတွေကဘာတွေလို့ပြောလို့ရပါလဲရှင့
်အဓိကတော့ကျွန်တော်ကတော့ကို့ကိုယ်ကိုယ်အတွက်ကအဓိက trying to be healthy ပေါ့နော်ဟိုအားရအားတို့လည်းလေ့ကျင့်ခန်းတွေလောက်ရပါပေါ့ပြောရှင်ဒီ extra vitamins တွေပါလဲပို့တောက်တယ်အဲဒီက trying to be stay healthy ပေါ့ရှူတယ်မှာဆိုလို့ရှင်လည်းဘယ်လိုပြောမလဲ production ပေါ့နော်အဲအများနဲ့လက်တွေစီးရအများနဲ့ HDC studio မှာဆိုလို့ရှင်လည်းအနေအထားပေါ့နော်အဲ့လိုမျိုးဒီ hand sanitizer ပဲဖြစ်ဖြစ်အဲ့လိုမျိုးအဲ့ဒါအကုန်လုံးထားရပေါ့နော်အကုန်လုံးလည်းဒီ line တွေအကုန်လုံးလည်း mask ဝယ်ရတယ်ကျွန်တော်လည်း mask ကိုနေရာတောက်လျှောက်ဝယ်ရတောက်လျှောက်ပဲဝယ်ရအဲ့လိုမျိုးပေါ့အဓိကအဲ့လိုပြောမလဲ safety first ပေါ့အဓိကဟုတ်အဲ့တခုရှိရတော့နည်းနည်းတော့အလုပ်တော့ပို့ချုပ်တာပါဒါမှလည်းဒါ is a must လို့လည်းလုပ်ရပါဟုတ်ကဲ့
ဒီထိတ်တန့် fashion တွေကိုရိုက်တဲ့ဓာတ်ပုံဆရာတယောက်အနေနဲ့ပေါ့နော်အရင်တော့ဆိုလို့ရှိရင်တော့ဒီလိုဓာတ်ဟိုရိုက်တယ်ဆိုရင်ကိုယ်ပံ့ပိုးပေးတဲ့လူတွေအများကြီးဖြစ်မှာပဲလေအခုတော့ပြောလိုက်ရတယ်ဆိုတော့ကိုယ့်ရဲ့အလုပ်ပိုင်းမှာရောအဲ့လိုမျိုးလုပ်လိုက်ရတဲ့အတွက်ထိခိုက်သွားတာမျိုးရောရှိပါလားရှင့်
ကြည့်ကြည့်သွားရလို့တော့အဲ့လိုကြီးတော့လည်းပြောလို့တော့မရှိဘူးပေါ့နော်ဒါပေမဲ့ဟိုဘယ်လိုပြောမလဲကိုယ်တော့ extra effort တော့ပုံများလာတာပေါ့ပြီးလို့ရှိရင်ခုနပြောသလိုပဲအဲ့လိုဟိုလိုဘယ်လိုပြောမလဲအဲ့လို protection တွေပါရှိတော့နည်းနည်းလောက်ရတယ်နည်းနည်းတော့ဟိုလိုနည်းနည်းလေးကြံ့ကြာလေးရှိရပါနော်ဒီလိုမျိုး meeting ထိုင်တာဖြစ်ပါဖြစ်ဒါပေမဲ့ခုကြလည်းဒါလည်းတော်တူဖြစ်လာတယ် we have to get used to it ပေါ့နော်အဲ့ဒါဥပမာပဲအကောင်းဆုံးလုပ်ရတာပေါ့အဲ့လိုထိခိုက်နေနိုင်ဆိုတော့မရှိဘူးပေါ့ဒါပေမဲ့ extra effort တွေပို့နည်းနည်းပို့ပြန်တာပေါ့နော်အဲ့လိုမျိုးပေါ့ဟိုဒါ physically ပဲဖြစ် mentally ပဲဖြစ်နည်းနည်းပို့ပြန်တာပေါ့အဲ့လိုတော့ရှိရမယ်ဗျအ
ဲ့ဒါတော့ new normal လို့ပြောလို့ရတာပေါ့ခုနပြောသလိုဒါ new normal မှာ zoom meeting ထိုင်ပြီးတော့မှဒီဟို idea တွေကိုဖလှယ်ရတယ်ရိုက်တဲ့အခါမှာလည်းကိုယ်ကပို့ပြီး outside ထုတ်ရတယ်ဆိုတော့ဒါ new normal ပဲပေါ့
ဟုတ်ကဲ့ဟုတ်ကဲ့တချို့ကိစ္စရကြတော့အဲ့လို personally တွေ့ပြီးပြောလာလို့ရှိရင်လောက်လိုက်လာပို့မြန်တယ်လေခုကြ new normal ဆိုတော့ဒီခါကျရှင် client တွေမလာလာရင် client တွေကိုတခါတည်းဟိုရိုင်းနေတဲ့အဲ့လိုပုံတွေ report တင်သူတို့ဘက်က feedback တွေစာပိုင်းအဲ့လိုမျိုးကြာနည်းကြံ့ကြာမှုလေးတော့ရှိရပါဘူးအဲ့လိုလေးရဟုတ်ကဲ့
အဲ့ဒါရောကိုယ့်အတွက်စိတ်နှောက်ယှက်ဖြစ်စရာလိုရောမြင်ပါလားချက
်ဟာအဲ့လိုတော့မမြင်ပါဘူးကျွန်တော်ကအလုပ်ဆိုတော့ဒီလိုပါပဲအလုပ်မှာတော့ဒီတွေ့တာရဲ့ခက်ခဲဥပါပဲအကောင်းဆုံးဘယ်လိုလုပ်မလဲဆိုတာပဲ focus လုပ်ပါတယ်
အခုလိုမျိုးပေါ့နော်ဒီလိုကြုံရတဲ့အခြေအနေကနောက်ပိုင်းဆိုရင်လည်း COVID ကဒါတွေကဒါမျိုးတွေအတွေ့အကြုံတွေကဟို new normal လို့မျိုးဖြစ်သွားတော့မယ်လေဆိုတော့အဲ့ဒီပုံမှာရောကိုကအလုပ်ပိုင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ပို့ပြီးတော့ဒီထက်ပို့အဆင်ပြေအောင်လို့ဘယ်လိုမျိုးပြင်ဆင်ထားတယ်လို့ပြောချင်ပါလေရှင့်
အဓိကတော့ကျွန်တော်ခုနကပြောလိုက်သလိုပဲအဓိက safety first ကတော့ပိုအရေးကြီးရပါတော့ဒီခုလိုဖြစ်မှာမဟုတ်တော့ now ဆိုလို့ရှင်လဲဘာဖြစ်အဲ့လိုမျိုး safety အဲ့လိုမျိုးဖြစ်ထားတော့ဘာဖြစ်ပိုပြီးကိုယ်တော်လည်းစိတ်ချရတယ်ကိုယ်အဲ့လုံးနေတဲ့ team တစ်ခုလုံးတော်လည်းစိတ်ချရပါတော့ဒါပေမဲ့ဒါကြီးကိုအခက်ခဲနေနေဆိုတော့လဲဒါ challenge လို့ပဲကျွန်တော်အမြင်တယ်ပေါ့နော် challenge လို့မြင်တော့ကျွန်တော်အဲ့ဒါပြောရမယ်ဖြစ်ပေါ်လာမှုပုံမှာအကုန်လုံးတန်နိုင်တယ်လို့ခုဘက်ကလုံးနိုင်တယ်လို့ creative ဖြစ်အောင်လောက်ရမှာပဲအဲ့ဒါတော့ကျွန်တော်ကတော့ဘယ်လိုပြောမန်နလီရပရဖယ်လောက်တာပေါ့ဟုတ
်မြန်မာနိုင်ငံက fashion နဲ့စီးပွားရေးကြော်ညာထိတ်တန့်ဓာတ်ပုံဆရာကိုအောင်ကျော်ချွန် facial design ဖြစ်ပါတယ် new normal မှာစီးပွားရေးကြော်ညာတွေကိုလူမှုကွန်ရက်တွေပေါ်မှာပါကြော်ညာလာတာကြောင့် online ကြော်ညာဓာတ်ပုံတွေအတွက်စိတ်ကူးဖန်တီးမှုတွေပိုလို့ဖြစ်တယ်လို့လည်းကိုအောင်ကျော်ချွန်ကပြောပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသတင်းမှာမှပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်သူကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံဒုသမ္မတကမလာဟဲရစ်တို့ကတော့တိုင်းမဂ္ဂဇင်းကရွေးချယ်တဲ့ဒီနေ့အတွက်အထူးခြားဆုံးပုဂ္ဂိုလ်နေရာမှာပူရယ်ရရှိသွားပါတယ်စကားတင်နောက်ဆုံးအဆင့်ရောက်သူတွေထဲမှာသူတို့ ਨੇ ရွေးကောက်ပွဲရှင်ပြိုင်ဘက်အမေရိကန်လက်ရှိသမ္မတဒေါ်နယ်ထရမ့်လည်းပါဝင်တာပါသမ္မတဘရက်အိုဘားမားလက်ထက်ဒီမိုကရက်ဒုသမ္မတဖြစ်ခဲ့တဲ့မစ္စတာဘိုင်ဒန် ਨੇ ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကာမလာဟဲရစ်တို့ရဲ့ဒီရွေးကောက်ပွဲရှင်ပြိုင်မှုဟာကြားမခွဲခြားမှုရောလူမျိုးရေးခွဲခြားမှုရောဒီလိုအတားအဆီးတွေကိုကြော်ဖြတ်နိုင်ခဲ့တာဖြစ်ပါတယ်သူတို့ဟာလက်မှတ်တစ်ခုတည်းနဲ့ဆိုလိုတာကတော့ဖြစ်ရတဲ့ခုတည်းနဲ့ပြန်လဲတိဆောက်ရေးနဲ့ပြန်လဲတစ်လွင်ဈေးမှုတွေကိုပေါ်ဆောင်ပေးနိုင်တယ်လို့တိုင်းမဲ့စင်းကဒီသတင်းကိုထုတ်ပြန်တဲ့ဒီဇင်ဘာ10ရက်နေ့အွန်လိုင်းကြေညာချက်မှာပြောသွားခဲ့ပါတယ
် We're seeing all over this nation, all cities and all parts of the country, indeed across the world, an outpouring of joy, of hope, renewed faith in tomorrow, bring a better day.
သူတို့ပြောတာကိုအမေရိကန်ပြည်သူကလက်ခံခဲ့ကြတယ်။နှစ်ပေါင်း100တွေမဲဆန္ဒရှင်တွေအများဆုံးမဲလာထည့်ခဲ့ကြတယ်။လူ81တန်းရဲ့မဲတွေရရှိခဲ့တယ်။ဒါဟာသမ္မတရွေးကောက်ပွဲတမိုင်းတစ်လျှောက်မှာအများဆုံးရရှိခဲ့တာပါ။မစ္စတာထရမ့်ထက်မဲ9တန်းလောက်ပိုရခဲ့ပါတယ်။အကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာဆိုရင်လည်းအနိုင်ရခဲ့တယ်လို့တိုင်းမဲကစင်းကရေးပါတယ်။အမေရိကန်ပြည်အောင်စုရဲ့45ရောက်မြောက်သမ္မတဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်ကတော့သူ့ရဲ့ရွေးကောက်ပွဲတိုင်းသမ္မတဖြစ်ခဲ့တဲ့2016ခုနှစ်က President of the Year အဲ့ဒီနှစ်အတွက်အထူးစားဆုံးပုဂ္ဂိုလ်ဖြစ်တဲ့ရွေးချယ်ခံခဲ့ရပါတယ်။များသောအားဖြင့်ဆိုရင်လည်းရွေးကောက်ခံသမ္မတတွေဟာသူတို့ရွေးကောက်ပွဲနိုင်တဲ့နှစ်တွေမှာ person of the year အဖြစ်နဲ့ရွေးချယ်ခံရလေးရှိပြီးတော့အခုထိဆိုရင်တော့သမ္မတပေါင်းဒဇာစင်လောက်နီးပါးရွေးချယ်ခံရပြီဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ထူးခြားချက်ကတော့ဒုတိယသမ္မတရွေးချယ်ခံရတာဒါပထမအဆုံးချိန်ပဲဖြစ်ပါတယ်။အခုဒီနှစ်ရွေးချယ်ခံရတဲ့နောက်ဆုံးစကားတင်ဆင်းမှာသမ္မတ Trump လည်းပါဝင်ပြီးတော့တခြားသူနှစ်ဦးကတော့အုပ်စုလိုက်ရွေးချယ်ခံရတဲ့သူတွေဖြစ်ပါတယ်။ကုသရောဂါအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ဒေါက်တာ Anthony Fauci နဲ့COVID-19 ကပ်ရောဂါကိုတိုက်ဖြစ်နေတဲ့ကျန်းမာရေးစောင့်ရှောက်သူတွေအုပ်စုကတစုဖြစ်နေပါဝင်ပါတယ်။မေလ29ရက်နေ့ကဖြစ်ပွားခဲ့တဲ့လူမဲမျိုးသား George Floyd ကိုရဲကဖမ်းဆီးစဉ်တေဆုံးသွားခဲ့ရလို့လူမျိုးရေးခွဲခြားမှုကိုဆန့်ကျင်ဆန္ဒပြတဲ့သူတွေကိုတော့တဦးဖြစ်နေသူတို့ထပ်ပြီးရွေးချယ်ပါတယ်။ Person of the Year ဆိုတာနှစ်တစ်နှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်ရွေးချယ်မှုမှာအများသောအားဖြင့်လူပုဂ္ဂိုလ်တဦးချင်းကိုရွေးချယ်တာဖြစ်ပြီးတခါတလေတော့လေလူအုပ်စုလိုက်အစုဖွဲ့လိုက်ရွေးချယ်လေးရှိပါတယ်။ဒီလိုရွေးချယ်သတ်မှတ်မှုကိုတိုင်းမဲဂဇင်းက1928ခုနှစ်ထဲကစတင်တာဖြစ်ပြီးတော့မနစ်တုံးကတော့ဆွီဒင်နိုင်ငံကကမ္ဘာဥရုယာတီပြောင်းလဲမှုစံချိန်ရေးဦးဆောင်သူဆက်ကျော်သက်ကောင်မလေးဂရက်တာသွန်ဘတ်ရရှိခဲ့လို့သူကတော့ဒီလိုမျိုးဂုံတုခုံပုတ်ရရှိသူတွေထဲမှာအငယ်ဆုံးဖြစ်တဲ့စံချိန်တင်ထားတာပါ။တိုင်းမဲဂဇင်းကကိုရီးယားကကမ္ဘာကျော် pop ဂီတာအဖွဲ့ဖြစ်တဲ့ BTS ကိုလည်းဒီနှစ်အတွက်အကောင်းဆုံးအနုပညာရှင်ဖြစ်တဲ့ရွေးချယ်ခဲ့ပြီးတော့Los Angeles ကဘတ်စကတ်ဘောအသင်းအားကစားသမား LeBron James ကိုတော့ဒီနေ့အတွက်အကောင်းဆုံးအားကစားသမားဖြစ်နေရွေးချယ်ခဲ့ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။ဒီကနေ့တင်ပြမယ် idiom အသုံးက
black sheep
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b l a c k black အမဲရောင် s h e e b sheep သို့လုံးကောက်ဒီပဲကသို့အမဲရောင်ပေါ့ရှင် idiom အသုံးနှုန်းကတော့အသုံးမကျတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူလို့ဆိုလိုပါတယ်အထူးသဖြင့်ဆွေမျိုးကုန်မိဘမောင်နှမကုန်ကိုဖြစ်သူပေါ့ sheep ဆိုတဲ့အဖြူရောင်ရှိတဲ့တိုးကြားထဲမှာအမဲရောင်တစ်ကောင်ပါနေတယ်ဆိုရင်အဖြူရောင်တိုးအုပ်ရဲ့အလှကိုအစွန်းထင်စေတဲ့အမဲစစ်သဘောပါပဲဒီသုံးနဲ့ပတ်သက်ပြီး George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Uncle Joe is the black sheep in the family Instead of getting a job all he does is drink too much gamble away any money he gets and chase after women
ဦးလေးဂျိုဟာမိသားစုရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့လူပါပဲဗျာ။အလုရှာမဲ့အစားအရက်တွေဖိတော့ပတ်ဆံကိုလောင်းကစားပစ်တဲ့အပြင်မိမလည်းရှုပ်သေးတယ်လေလို့အထိပယ်ရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Uncle Joe is the black sheep in the family. Instead of getting a job, all he does is drink too much, gamble away any money he gets, and chase after women.
သုံးမကြတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူအထူးသဖြင့်ဆွေမျိုးကုန်မိဘမောင်နှမကုန်ကိုဖျက်သူဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
black sheep
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင် 5G လို့ခေါ်တဲ့ broadband cellular ကွန်ရက်ရဲ့ပြင်ဆင်မှုမျိုးဆက်နည်းပညာကိုမနှစ်ကစလို့ကမ္ဘာတဝန်းမှာစတင်တက်ဆင်အသုံးပြုနေပြီဖြစ်ပါတယ် 5G နည်းပညာကအရင်သုံးစွဲနေတဲ့ 4G နည်းပညာထက်ပိုကျယ်ပြန့်အားကောင်းတာကြောင့်လက်ကင် cell phone တွေနဲ့ internet အသုံးပြုရမှာ application အသစ်တွေကိုပိုပြီးသုံးစွဲလာနိုင်မှာဖြစ်ပါတယ်ဒါပေမဲ့ 5G ကြောင့်အချက်အလက်တွေအားကောင်းကောင်းနဲ့စီစဉ်ပေးဖို့နိုင်တာစိုက်ဘာလုံခြုံရေးကိုလည်းပိုပြီးအန္တရာယ်ရှိစေနိုင်ပါတယ် 5G လိုနည်းပညာမျိုးဟာတိုးတက်မှုအတွက်အခွင့်အလမ်းတွေပုံအောင်ပေးနေချိန်မှာစိတ်မချရတဲ့နိုင်ငံတွေကုမ္ပဏီတွေနဲ့တရုတ်ကွန်မြူနစ်ပါတီလိုတသွေးတသံတမိန်အုပ်ချုပ်တဲ့အစိုးရတွေရဲ့ချိန်ချောက်မှုအန္တရာယ်နဲ့လည်းကြုံတွေ့ရဖို့အခြေအနေပိုများတယ်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနစီးပွားရေးတိုးတက်မှုစွမ်းအင်နဲ့ပတ်ဝန်းကျင်ဌာနအကြီးတန်းအတွင်းဝန် Keith Krug ကIndo-Pacific စီးပွားရေးဖိုရမ်မှာပြောပါတယ်ကျွန်တော်တို့ရဲ့အဖိုးတန်ပုံကိုရေးအချက်အလက်တွေ 5G သုံးဆွဲသူတွေရဲ့အရေးကြီးတဲ့အချက်အလက်တွေနဲ့တန်ဖိုးမြင့်မားတဲ့ကျွန်တော်တို့ရဲ့ညာနာပစ္စည်းတွေကိုမျှဝေသုံးဆွဲဖို့ဘယ်သူ့ကိုယုံကြည်ရမလဲဆိုတာမေးစရာမေးခွန်းဖြစ်လာပါတယ်လို့လည်းအကြီးတန်းအတွင်းဝန်ခရက်ကပြောပါတယ်တရုတ်ကွန်မြူနစ်ပါတီရဲ့ကြိုးယူဖြစ်တဲ့ Huawei လိုကုမ္ပဏီမျိုးတော်မဟုတ်တာသိကြပါတယ်တရုတ်ကွန်မြူနစ်ပါတီကတောင်းဆိုရင်တရုတ်ကုမ္ပဏီတိုင်းနိုင်ငံပိုင်ကုမ္ပဏီတိုင်းတရုတ်နိုင်ငံသားတိုင်းအနေနဲ့သတင်းအချက်အလက်တွေနည်းပညာပိုင်ဆိုင်မှုတွေညာနာပစ္စည်းပိုင်ဆိုင်မှုနဲ့အချက်အလက်တွေကိုပေးအပ်ရမယ်ဆိုတဲ့အမျိုးသားထောက်လှမ်းရေးဥပဒေပြဋ္ဌာန်းထားတဲ့နိုင်ငံမျိုးမဟုတ်တာလည်းသိကြပါတယ်လို့လည်းသူကပြောပါတယ်။ဒါကြောင့်လည်းဩဂုတ်လကုန်လုံးကနိုင်ငံသားရေးဝန်ကြီး Mike Pompeo က Clean Network တက်ဆင်တဲ့ကွန်ရက်အစီအစဉ်ကိုစတင်လိုက်တာပါ။ American နိုင်ငံသားရေးဝန်ကြီးဌာနရဲ့ Clean Network တက်ဆင်ကွန်ရက်အစီအစဉ်အရပုဂ္ဂိုလ်ရေးအချက်အလက်ညာနာပစ္စည်းပိုင်ဆိုင်မှုနဲ့အမျိုးသားလုံခြုံမှုအရေးကိစ္စတွေကိုတရုတ်ကွန်မြူနစ်ပါတီလိုအန္တရာယ်ရှိတဲ့အဖွဲ့တွေရဲ့ရန်အနေလုံခြုံမှုရစေဖို့ကြိုးပမ်းသွားမှာဖြစ်ပါတယ်။ပုဂ္ဂိုလ်ရေးအချက်အလက်လုံခြုံမှုလုံခြုံရေးလူအခွင့်အရေးနဲ့ယုံကြည်ရတဲ့ပူးပေါင်းဆောင်ရွက်မှုတွေအပေါ်ရေရှည်ကျရောက်နေတဲ့အန္တရာယ်တွေကိုတုံ့ပြန်ဖို့ Clean Network တန့်စင်တဲ့ကွန်ရက်ကပြည့်စုံတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့လည်းအကြီးအကဲအတွင်းဝန် Keith Krug ကပြောပါတယ်။ဒါနိုင်ငံတကာလက်ခံထားတဲ့ digital ယုံကြည်မှုဆိုင်ရာစံနှုန်းတွေပေါ်မှာအခြေတည်ထားတာဖြစ်တယ်လို့တန့်စင်တဲ့နိုင်ငံ49နိုင်ငံနဲ့ပူးပေါင်းဖွဲ့စည်းထားတာလည်းဖြစ်ပါတယ်။ကမ္ဘာမှာဥဆောင်နေတဲ့တန့်စင်တဲ့ဆက်သွယ်ရေးကုမ္ပဏီ190လဲပါဝင်တယ်လို့သူကပြောပါတယ်။နိုင်ငံအစိုးရတွေစီးပွားရေးလုပ်ငန်းတွေလူမှုအဖွဲ့အစည်းတွေနဲ့အထူးသဖြင့်သတင်းဌာနတွေအပါအဝင်ကျွန်တော်တို့တွေအားလုံးလွတ်လပ်မှုနဲ့လုံခြုံမှုတွေကိုအလေးပေးပြီးကြီးထွားလာနေတဲ့တသွေးတသံတမိန်ဝါဒကိုဆက်လက်တုံ့ပြန်တိုက်ဖြတ်ကြရပါမယ်။လွတ်လပ်မှုမရှိရင်အားလုံးခံစားရတဲ့ရေရှည်တည်တံ့တဲ့ကြီးပွားချမ်းသာမှုဆိုတာလည်းမရှိနိုင်ကြောင်းနိုင်ငံသားဝန်ကြီးဌာနအကြီးတန်းအတွင်းဝန် Keith Krug ကပြောပါရယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ3ရက်နေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရကြောင်း Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကတနင်္လာနေ့မှာတင်ဝင်ကြေညာဖို့အမေရိကန်နိုင်ငံတစ်လွှားကပြည်내ကိုစားပြုကိုယ်စားလှယ်တွေမဲပေးနေကြပါပြီ။ဂျိုးဘိုင်ဒန်ကကိုယ်စားလှယ်မဲ306မဲနဲ့သမ္မတထရမ့်က232မဲရောက်ဖို့ရှိပြီးဒီလိုရခဲ့ရင်သမ္မတထရမ့်ဟာသမ္မတတက်တန်း20မထမ်းဆောင်ရတဲ့ပြင်ဆင်မှောက်သမ္မတဖြစ်လာမှာပါ။လေးနှစ်တကြိမ်ကျင်းပတဲ့သမ္မတရွေးကောက်ပွဲအတွက်သမ္မတရွေးချယ်ရေးအဖွဲ့ Electoral College မဲပေးမှုကိုပုံမှန်လုပ်လေရှိပါတယ်။ဒါပေမဲ့အခုရွေးကောက်ပွဲမှာသမ္မတ Trump ကသူပြန်ပြီးအရွေးမခံရတာဟာသူ့နဲ့ Joe Biden တို့အချိန်နဲ့ရှင်ပြန်ခဲ့ရတဲ့ပြည်နယ်တွေမှာမဲမတမာမှုတွေရှိလာကြောင်းဖြစ်ကြောင်းအထောက်ထားခိုင်ခိုင်မာမာမပြဘဲပြောဆိုနေတာပါ။ American နိုင်ငံမှာမကြခင်ကမှအရေးပေါ်အခြေအနေသုံးခွင့်အတည်ပြုပေးလိုက်တဲ့ Coronavirus ကာကွယ်ဆေးကိုတနင်္လာနေ့မှာစတင်ထိုးနှံပေးနေပါပြီ။ပထမဆုံးကာဝယ်ဆေးထိုးရသူကနယူးယောက်ပြည်နယ်ကအရေးပေါ်ကုသဆောင်မှတာဝန်ကျတဲ့သူနာပြုဆရာမဆန်ဒရာလင်းဆေးဖြစ်ပြီးပထမဆုံးကာဝယ်ဆေးကိုအမေရိကန်နိုင်ငံမှာထိုးပေးနိုင်ပြီဖြစ်ကြောင်းနဲ့အမေရိကန်နိုင်ငံကိုရောကဘာကြီးကိုပါဂုဏ်ပြုကြောင်းသမ္မတဒေါ်နယ်ထရမ့်က Twitter ကနေကြေညာပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါပိုးအကူးဆက်ခံရသူဟာအခုဆို139,000ကျော်ရှိနေပါပြီ။သေဆုံးရသူကလည်းစုစုပေါင်း2,292ဦးရှိပါတယ်။ဝါရဖြန့်တကန်းစားဆောင်တွေပါရှိတဲ့မိုးပြန်ဘူပေါင်းတွေမြောက်ကိုရီးယားနိုင်ငံတဲကိုလွှတ်တင်တာကိုအရေးယူမဲ့ဥပဒေတရက်ကိုတောင်ကိုရီးယားပါလီမန်ကတနင်္လာနေ့မှာအတည်ပြုပေးလိုက်ပါတယ်။ မြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ချင်တာနဲ့တောင်ကိုရီးယားတို့ရဲ့လက်လက်ဆွာထုတ်ဖော်ပြောဆိုခွင့်ကိုဒီဥပဒေကစည်းသေးလိုက်တာဖြစ်တဲ့ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေတဲ့ကြားကပဲအခုလိုအတည်ပြုပေးလိုက်တာပါ။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရပါပါ။
This program has come to you from the Voice of America, Washington.